Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2016ခုနှစ် March 14ရက်နေ့လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ line number 24 25 30 50နဲ့ line number 190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညအစီအစဉ်မူကတော့ကျွန်မခင်ပြထွေးပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အအောင်မှာဒီကနေ့ညဘက်သတင်းတွေကိုမဲ့အေးတနာကျော်နဲ့တွေ့ချင်းညပြသွားမှာပါ။ IS စစ်သည်ကြောင့်ဖွဲ့ဝင်ဖြစ်ဆွဆွဲခံထားရတဲ့အမေရိကန်နိုင်ငံသားဟာအီရက်မြောက်ပိုင်းမှာဒီ Peshmerga အဖွဲ့တွေစီမှာလက်နက်ချခဲ့တာ။နောက်ဒီပြည်သူအကျိုးအတွက် 28 နှစ်တာကာလဖြတ်သန်းမှုတစ်လျှောက်မှာလွယ်လွယ်ကူကူနဲ့အောင်မြင်ခဲ့တာမရှိခဲ့ဘူးလို့ NLD ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်ကပြောဆိုလိုက်တာ။ဒီလိုထိတ်တဲအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီနေ့ပြည်အောင်စုလွတ်တော်မှာအတည်ပြုလိုက်တဲ့ဒုသမရ3ဦးရဲ့ကတဦးကိုသမရအဖြစ်နဲ့မနက်ဖြန်မှာမဲခွဲဆုံးဖြတ်ကြတော့မှာပါဒုသမရ3ဦးရဲ့လာလာရင်းနဲ့ပတ်သက်လို့ပြည်သူလွတ်တော်ကိုယ်စားလှယ်ဦးဖေးတန်းကဘယ်လိုသုံးသပ်ထားပါလဲ
အရှင်မျိုးကျွန်တော်တို့ဟိုမှာတွက်ဆကြည့်ရတာကတော့သမရကတော့ဥထင်ရောဖြစ်ပါလိမ့်မယ်အဲဒုသမရကတော့ကျွန်တော်တက်မတော်နဲ့ဒီခိုင်ကျိုးပါတီကမဲ
ပြည်သူလွတ်တော်ကိုယ်စားလှယ်ဦးဖေးတန်းမှာမကြားခင်မှာအပြည့်စုံနားဆင်နိုင်ပါတယ်တခါဒီလွတ်တော်ကိုယ်စားလှယ်အစုဖွဲ့အသီးသီးကနေရွေးချယ်တင်မြှောက်လိုက်တဲ့ဒုတိယသမ္မတ3ယောက်ကိုစစ်စစ်ရေးကော်မတီကအတည်ပြုပြီးတော့ပြည်ထောင်စုလွတ်တော်မှာအတည်ပြုပေးခဲ့တဲ့အပေါ်မှာဒီလွတ်တော်ကိုယ်စားလှယ်တချို့ရဲ့တုံ့ပြန်ချက်တွေဘယ်လိုရှိသလဲဆိုတာကိုလည်းစူးစီးတင်ပြပေးဖို့ရှိသလိုတဘာဝပတ်ဝန်းကျင်ကိုထိခိုက်စေမဲ့တန်လွင်ရေကာတာစီမံကိန်းကိုဆက်မလုပ်ဖို့ဒေသခံတွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေလှုပ်ရှားတက်ကြွသူတွေကဘာတွေတောင်းဆိုနေကြသလဲဆိုတာကိုလည်းပြောပြပေးဦးမှာပါအခုတော့အရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မအေးတနာကျော်တို့ကတက်လက်ကြညာပေးကြပါမယ်ရှင
်။ IS စစ်သည်ကြောင့်ဖွဲ့ဝင်ဖြစ်ဆွဆွဲခံထားရတဲ့အမေရိကန်နိုင်ငံသားဟာအီရတ်နိုင်ငံမြောက်ပိုင်းကကာဒစ်ပက်ရှမဂါအဖွဲ့ရစီမှာလက်နက်ချအဖမ်းခံခဲ့ပါတယ်။ဗာဂျီးနီးယားပြည်နယ်ပေါ်အမေရိကန်နိုင်ငံသားကိုကာဒစ်တပ်ဖွဲ့တွေကထိန်းသိမ်းထားတယ်လို့အမေရိကန်အာဏာပိုင်တွေက VOA ကိုအတည်ပြုပြောဆိုပါတယ်။ VOA ကလက်ခံရရှိတဲ့ကားမောင်းလိုင်စင်ထဲမှာတော့သူဟာမိုဟာမက်ဂျမဲလ်ခွစ်ဖြစ်တယ်လို့ဖော်ပြထားပါတယ်။စင်ဂျာမှာရှိတဲ့သူတို့စခန်းထဲကိုအဲ့ဒီသူဟာပြေးဝင်လာခဲ့တာလို့ Iraq Kurdish Peshmerga တပ်မှူးဇာဘက်စ်ဟာမာအမင်ကပြောပါတယ်။အဲ့လိုပြေးဝင်လာတာကြောင့်သူ့ကိုအသေးခံဘုံခွဲသမားလို့ထင်မိပေမဲ့ဖမ်းဆီးစစ်ဆေးပြီးချိန်မှာသူဟာအသေးခံဘုံခွဲသမားမဟုတ်ကြောင်းနဲ့မိုဟာမက်ရဲ့ဖခင်ကပါလက်စတိုင်းဖြစ်ပြီးတော့မိခင်ကတော့ Iraq နိုင်ငံမိုဆူးကဖြစ်တယ်လို့တပ်မှူးဇာဘက်စ်ကပြောပါတယ်ခင်ဗျာ။
စီးရီးယားရေးကိစ္စမှာနှိမ့်နိုင်တဲ့နေကလွင်ကျနေတဲ့နေကတော့ပို့ပြီးတော့ဆိုးတဲ့စစ်ပွဲပြန်ဖြစ်ဖို့ပဲရှိတယ်လို့စီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဒေမက်စတာကသတိပေးပြီးတော့ဂျနီဗာမှာဒီကနေ့အစ်စ်ထက်ကျင်းပတဲ့အစီအစဉ်ပွဲကိုစတင်သွားပါပြီ။စီးရီးယားနိုင်ငံရဲ့အနာဂတ်ကိုသူ့ရဲ့နိုင်ငံသားတွေပဲဆုံးဖြတ်ရမှာဖြစ်တဲ့ကုလသမဂ္ဂကသူတို့ကိုကူညီမှဖြစ်မယ်လို့စီးရီးယားအစိုးရအကိုယ်စားလှယ်အဖွဲ့နဲ့မတွေ့ဆုံခင်မှာမစ္စတာဒေမက်စတာပြောသွားခဲ့ပါပြီ။အစီအစဉ်ကတော့တစ်ဖက်စီနဲ့အစည်းအဝေးလောက်စီတစ်ဆင့်ခံပြောဆိုဆွေးနွေးပြီးနောက်ခဏနားပြီးတော့အေပီလာအစောပိုင်းကစလို့နောက်ထပ်ဆွေးနွေးပွဲအစ်စ်တွေပြန်စားအဲဒီနောက်မှလည်းဆွေးနွေးပွဲနောက်ထပ်တစ်ခုထပ်လုပ်ဖို့ဖြစ်တယ်လို့သူကပြောပါတယ်။အဲလိုလုပ်ရင်အနည်းဆုံးငြိမ်းချမ်းရေးလမ်းပြမြေပုံတစ်ခုတော့ထွက်လာလိမ့်မယ်လို့မစ္စတာဒမ်မက်စတာကဆိုပါတယ်။စီးရီးယားနိုင်ငံမှာနှစ်ဖက်ကြော်ကြအောင်လို့တိုက်ခိုက်မှုတွေရပ်တန့်နေပြီးတော့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပို့ပြီးတော့ပေးပို့နိုင်တဲ့အခြေအနေကိုလည်းဆက်ထိန်းထားနိုင်ဖို့လိုအပ်တယ်ဆိုတာကိုသူကအလေးပေးပြောသွားခဲ့ပါတယ်ရှင
်။အီရတ်နိုင်ငံမြောက်ပိုင်းကကာဒစ်သဘုံတွေကိုပိတ်မှတ်ထားပြီးဒီကနေ့မှလေကြောင်းတိုက်ခိုက်မှု18ကြိမ်လုပ်ခဲ့တယ်လို့တူရကီစစ်ဘက်ကပြောပါတယ်။တူရကီနိုင်ငံအန်ကာရာမြို့တော်မှာတနင်္ဂနွေနေ့ကလူပေါင်း38ယောက်သေဆုံးခဲ့တဲ့ပေါက်ကွဲမှုဖြစ်ပွားပြီးတရက်ကြာမှာPKK Kurdish အလို့သမားပါတီကိုအခုလိုတိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘသူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးမရှိသေးပဲမကြခင်မှာစုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုထုတ်ပြန်သွားမှာဖြစ်တယ်လို့တူရကီအာဏာပိုင်တွေကပြောပါတယ်နိုင်ငံသားတန်ယုံတွေအစိုးရရုံးအဆောက်အဦတွေနားကလူစီကားတဲ့ကားဂိတ်နဲ့ဈေးဆိုင်တွေရှိရာခီစီလေးယင်ပြင်မှာတနင်္ဂနွေနေ့ကပောက်ကွဲမှုဖြစ်ပွားခဲ့တာပါဘတ်ကားမှတ်တိုင်မှာကာဗွန်ခွဲတိုက်ခတ်ခဲ့တာကြောင့်လူပေါင်း120ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။လူပေါင်း29ဦးထက်မနည်းသေဆုံးခဲ့တဲ့ဖေဖော်ဝါရီလကာဗွန်ခွဲတိုက်ခတ်မှုအပါအဝင်အန်ကာရာမြို့မှာမကြာခင်လတွေအတွင်းဘုံခွဲတိုက်ခတ်မှုအကြိမ်တော်များများဖြစ်ပွားခဲ့ပါတယ်။အခုဖြစ်ပွားခဲ့တဲ့ပောက်ကွဲမှုဟာခတ်တဘုံအဖွဲ့တွေနဲ့ဆက်နွယ်မှုရှိတဲ့ဆီးရီးယားမျိုးသားတဦးကလှုပ်ဆောင်တာဖြစ်တယ်လို့တူရကီအစိုးရကပြောထားတာပါ။အန်ကာရာမြို့လယ်မှာလှုပ်ကြံမှုတွေဖြစ်နိုင်ခြေရှိတယ်လို့အမေရိကန်တန်ယုံကလူကြုံရေးဆိုင်ရာသတိပေးချက်ထုတ်ပြန်ပြီးနှစ်ရက်အလွန်မှာပဲဒီတနင်္ဂနွေနေ့တိုက်ခတ်မှုဖြစ်ပွားခဲ့တာပါခင်ဗျာ။
အမေရိကန်ပြည်အောင်စုမှာသမရနေရာအတွေ့ပတ်ဝန်းရှင်ပြိုင်နိုင်ရေးကြိုးပမ်းနေကြသူတွေဟာကိုယ်စားလှယ်အရေးအတွက်များတဲ့ပြည်နယ်၅ပြည်နယ်မှာမနေ့ဖြန်အင်္ဂါနေ့အရှင်ပြိုင်မှုပြင်ဆင်နေကြပါတယ်။ Republican သမရလောင်းဖြစ်ရေးကြိုးပမ်းသူတွေထဲမှာထိတ်ဆုံးကပြေးနေတဲ့ billionaire တထေးကြီး Donald Trump ကတော့သူ့ရဲ့လူလူဟောပြောပွဲမှာစူးစူးပူပူဖြစ်ခဲ့တာအတွေ့အပြစ်တင်ခံနေရပါတယ်။ Florida, Ohio, Illinois, မီဇူရီနဲ့မြောက်ကယ်ရိုလိုင်းနာပြည်နယ်တွေမှာကျင်းပမဲ့အကျိုးရွေးကောက်ပွဲတွေဟာမစ္စတာထရမ့်ကိုလိုက်မမီအောင်လို့ရှေ့အရန်ရောက်မသွားစေခြင်းနဲ့သူ့ရဲ့ပြိုင်ဘက် Republican သမ္မတနေရာရှင်ပြိုင်သူတွေအတွက်အထူးအရေးကြီးပါတယ်မစ္စတာထရမ့်ကတော့သူ့ရဲ့မဲဆွယ်စည်းရုံးမှုလှုပ်ရှားမှုကအကြမ်းဖက်မှုကိုဖြစ်ပေါ်စေတာဆိုတာမဟုတ်ဘူးလို့ညင်းပြီးတော့သူကငြင်းညက်မှုပဲလိုလားတာပါပြဿနာတွေမလိုချင်ပါဘူးလို့ Illinois ပြည်နယ် Bloomington မြို့ကလူထုစုဝေးပွဲမှာပြောသွားပါတယ်အင်္ဂါနေ့မှာအကြိုရွေးကောက်ပွဲကျင်းပမယ့်ပြည်내အများပြားမှာမစ္စတာထရမ့်ကိုထောက်ခံသူတွေနဲ့သူ့ကိုဆန့်ကျင်ဆန္ဒပြတဲ့သူတွေကြားရုံးရင်ဆန့်ခဲဖြစ်ခဲ့ပြီးတော့ရဲကသူ့ကိုဆန္ဒပြတဲ့သူတွေကတချို့ကိုဖမ်းဆီးခဲ့ပါတယ်ရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ဆိုင်းဒိုမီတာ25 kHz 11965 ဆိုင်းဒိုမီတာ32 kHz 9323ဆိုင်းဒိုမီတာ51 kHz 9885စနီတန်နူးနေမှာဆိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
လာနေညဘက်တရင်တွေကို VOE ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ပြည်သူ့အကျိုးတကယ်ဆွမ်းဆောင်နိုင်တဲ့သူတွေကိုစနစ်တကျရွေးချယ်ထားတာဖြစ်ပြီးပြည်သူ့အကျိုးအတွက်28နှစ်တာကာလဖြတ်သန်းမှုတခြားမှာလွဲလွဲကူကူနဲ့အောင်မြင်ခဲ့တာမရှိခဲ့ဘူးလို့ NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ကဒီကနေ့ပြောဆိုပါတယ်ပြည်အောင်စုလွှတ်တော်ရင်းမှာသမရစီစီအဖွဲ့ကအကြိမ်နဲ့ဆွေးနွေးပြီးဒုသမရတွေကိုအတီးပြုတ်ပြီးတဲ့နောက်နေပြည်တော်ကစီပင်ရိတ်တာခန့်မှန်မှာလွှတ်တော်ကိုယ်စားလှယ်နဲ့တွေ့ဆုံစဉ်ဒေါက်ဆန်းစုကြည်ကအခုလိုပြောခဲ့တာလို့လွတ်တော်ကိုစလေအတိုင်းဝိုင်းကပြောဆိုပါရယ်ပြည်သူလွတ်တော်အမျိုးသားလွတ်တော်နဲ့တမရသာအစုအဖွဲ့တွေဘက်ကရွေးထားတဲ့ဒုသမရ၃ဦးလုံးကိုသမရအရေးချင်းနဲ့ကန့်ညီတယ်လို့ဒီကနေ့မှာသမရစစ်စီအဖွဲ့ကထုတ်ပြန်လိုက်ပေမဲ့တမရသာအစုအဖွဲ့ဘက်ကတော့ NLD ပါတီကတင်သွင်းတဲ့သူ၂ဦးစလုံးကိုထောက်ခံခဲ့ခြင်းမရှိပါဘူးဒုသမရဦးထင်ကျော်ကိုလွတ်တော်ကိုစလေတဦးမဟုတ်တာကြောင့်စစ်စစ်ဖို့လိုအပ်တယ်ဆိုပြီးတမရသားတွေဘက်ကထောက်ခံခြင်းကန့်ကွက်ခြင်းမပြုခဲ့ပါဘူးအမျိုးသားလွတ်တော်အစုအဖွဲ့ကနေတင်ပြထားတဲ့ဒုသမရဦး Henry Vandy နဲ့ပတ်သက်ပြီးတော့လဲတမရဘက်ပိုင်းကဖွဲ့စည်းပုံအခြေခံဥပဒေခုံရုံးဘက်ကိုတင်ပြပြီးတော့စစ်စစ်ပေးဖို့တင်ပြမှုအပေါ်လွှတ်တော်ကမှတ်တမ်းအနေနဲ့ထားရှိခဲ့ပါတယ်။ဒုသမရ၃ဦးမှာတမရဘက်ကတင်သွင်းတဲ့ဒုသမရဦးမြင့်စွေနဲ့ပတ်သက်ပြီးတည်ဆဲပုံမှန်59စာလုံးနဲ့ညီဆုံးနေတဲ့အတွက်သမရမဖြစ်ထိုက်ဘူးလို့သတင်းတွေထွက်ပေါ်နေပေမဲ့ဒီကနေ့မှာတော့စစ်စစ်ရေးကော်မတီဝင်တွေကသမရအရေးချင်းနဲ့ကန့်ညီတယ်ဆိုပြီးတော့ရွေးချယ်လိုက်ပါတယ်ခင်ဗျာ။
အစီအလေပိုင်းဒေသမှာဂျူရီအခြေချနေထိုင်တဲ့ဂျော်ဒန်မြစ်နောက်ဖက်ကမ်းမှာတိုက်ခိုက်မှုလုပ်တဲ့ပါလက်စတိုင်း၃ဦးကိုတနင်္လာနေ့ကအစ္စရေးစစ်တပ်ကပစ်တက်လိုက်ပါတယ်။နှစ်ချမ်းခွဲနေတဲ့ဟီဘရူးမြို့နာကဂျူးခြေချစခန်းဝင်ပေါက်မှာရှိတဲ့ဗက်စကားမှတ်တိုင်မှာရပ်နေတဲ့သူတွေကိုပါလက်စတိုင်း၂ဦးကပစ်ခတ်ခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာချက်ထုတ်ပြန်ပါတယ်။အစ္စရေးတပ်ဖွဲ့တွေကအဲ့ဒီသူတွေကိုပစ်ခတ်ခဲ့ပါတယ်။စစ်သား၁ဦးလည်းဒဏ်ရာရသွားပါတယ်။နောက်သိမ့်မကြခင်တိုက်ခိုက်မှုတစ်ခုထပ်ဖြစ်ပြီးတော့အဲ့ဒါကတော့ဗက်စကားမှတ်တိုင်မှာစစ်မော်တော်ယာဉ်တစ်စင်းကိုကားတစ်စီးကဝင်တိုက်ခဲ့တာပဲဖြစ်ပါတယ်။စစ်သားတွေကအဲ့ဒီမှာတိုက်ခိုက်တဲ့သူကိုဝိုင်းပစ်ခဲ့ပါတယ်။ဒီဖြစ်ရက်မှာစစ်သား၂ဦးဒဏ်ရာရသွားတာပါ။ပြီးခဲ့တဲ့အောက်တိုဘာလကလေးကပါလက်စတိုင်းတွေကလမ်းတွေပေါ်မှာတိုက်ခိုက်မှုတွေလုပ်နေလို့ပါလက်စတိုင်း184ဦး၊အစ္စရေး28ဦးနဲ့အမေရိကန်2ဦးသေဆုံးခဲ့ရပါပြီရှင်။
ESA ဥရောပအာဂါတာအေဂျင်စီနဲ့ရုရှားအာဂါတာအေဂျင်စီ Roscosmos တို့ပူးပေါင်းပြီးတော့တက်ရှိတွေရှိမရှိဆိုတာကိုရှာဖွေနိုင်ဖို့အတွက် Mars 2ကိုသွားမဲ့အာဂါတာယာဉ်တစ်စီးကိုလွှတ်တင်လိုက်ပါတယ်။ Kazakhstan နိုင်ငံ Baikonur အာဂါတာယာဉ်ပြည့်လွတ်စဉ်ကနေ ExoMars Trace Gas Orbiter ကိုဒီကနေ့မှပြည့်လွတ်ခဲ့တာပါ။ Journey လို့လည်းခေါ်တဲ့ Mars 2ကိုရောက်ရှိဖို့ကီလိုမီတာ469သန်းခရီးကိုအချိန်9လကြာသွားမှဖြစ်ပြီးတော့ဒီအာဂါတာယာဉ်ဟာအော်တိုဘာမှာရောက်ရှိမယ်လို့ခန့်မှန်းထားတာပါ။ဒီခီးစဉ်အတွင်းမီသိန်းတန်းငွေနဲ့ပတ်သက်လို့ဗဟေရီဖြစ်ပွားနေတာကိုအဖြေရှာမှဖြစ်တယ်လို့လည်း ESA ကပြောပါရတယ်။ကာဗွန်နဲ့ဟိုက်ဒရိုဂျင်ပေါင်းစပ်ပါဝင်တဲ့မီသိန်းတန်းငွေနဲ့ပတ်သက်ပြီးဒီပြီးခဲ့တဲ့ Mars 2အာကာသခီးစဉ်မှာလိလထားခဲ့ဘူးပါတယ်အလွန်သိငယ်တဲ့ပိုးမွားအသေးစားနဲ့နွိုင်တွေတခြားဆွန့်ပစ်ပစ္စည်းအစုလိုက်အပြုံလိုက်တွေကနေမိသိန်းတန်းငွေထက်ရှိပါတယ်ဒါအပြင်မြေအောက်သဘာဝတွင်းတက်တွေဖြစ်တဲ့ကြောင်မီသွေးရေနံနဲ့သဘာဝတန်းငွေတွေကနေထွက်ပေါ်လာတဲ့ဇီဝရုပ်ကြွင်းလောင်စာတွေထဲမှာလည်းမိသိန်းတန်းငွေပါဝင်ပါတယ်ခင်ဗျာ
ဘရာဇီးနိုင်ငံသမရဂျာမာဟူဆက်နှုတ်ထွက်ပေးဖို့အတွက်ဘရာဇီးနိုင်ငံတဝက်လူပေါင်း၃သန်းလောက်မနေ့ကဆန္ဒပြခဲ့ကြတယ်လို့ဘရာဇီးရဲတပ်ဖွဲ့ကပြောပါတယ် လက်ဆောင်မှုနှစ်ပေါင်းအစိတ်အတွင်းမှာနိုင်ငံမှာအဆိုးရွားဆုံးစီးပွားရေးကျဆင်းမှုတွေနဲ့ပတ်သက်လို့သူ့ဘောဆွဆွဲထားချက်တွေပေါ်ဥရေပြုလွတ်တော်အမတ်တွေအနေနဲ့ဆက်လက်ပြီးတော့အရေးယူဆောင်ရွက်ဖို့ဆန္ဒပြသူတွေကတောင်းဆိုကြပါတယ်။ဆန္ဒပြမှုအတွင်းမှာလူသက်နဲ့ချင်းအင်အားပြခဲ့ပြီးဒါဟာအဆိုးရွားအတွက်အကြီးအကျယ်အကျယ်ရိုက်စေတဲ့အဆိုးရွားဆုံးအခြေအနေဖြစ်တယ်လို့နိုင်ငံရေးလေးလာသုံးသက်သူတွေကပြောပါတယ်။နိုင်ငံပိုင် Petrobras ရေနံကုမ္ပဏီနဲ့ပတ်သက်လို့အကြီးအကျယ်လက်ဆောင်မှုတွေရှိခဲ့တာကြောင့်စုံစမ်းစစ်ဆေးမှုပြုလုပ်နေချိန်မှာသမရဟူဆက်ဖ်နဲ့သူ့ရဲ့အလို့သမားပါတီဟာအာဏာထိန်းသိမ်းထားနိုင်မှုဆက်ပြီးတော့ကြိုးပမ်းနေကြရတာပါ Petrobras ရေနံကုမ္ပဏီရဲ့ contract လုပ်ငန်းတွေရရှိဖို့နိုင်ငံအကြီးဆုံးစောက်လုပ်ရေးနဲ့ engineer ကုမ္ပဏီကနေဒေါ်လာဘီလျံ2တန်းကျော်ပြင်တခြားပစ္စည်းတွေလည်းလက်ပေးခဲ့ရတယ်လို့အစိုးရရှေ့နေတွေကဆွဆွဲထားပါတယ်ရှင
် Ivory Coast အပန်းဖြေစခန်းမှာလက်နက်တွေနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အရသား14ဦးနဲ့စစ်သား2ဦးသေဆုံးခဲ့ရတယ်လို့လူပေါင်း22ဦးဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့ဒါဟာသူတို့လက်ချက်ဖြစ်တယ်လို့မြောက်အာဖရိကက Al Qaeda အဖွဲ့ကပြောဆိုလိုက်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မအေးတနာကျော်တို့ကကြီးညာပေးခဲ့ကြတာပါရှင်။သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မိမြန်ချက်တွေကိုတလဲတင်ပြပေးပါမယ်။အရင်ဆုံးတော့ဒီမြန်မာနိုင်ငံမှာသမ္မတရွေးချယ်ရေးဆိုင်ရာသတင်းတွေကိုပြပြပေးခြင်းပါတယ်။ရွေးကောက်ခံလွှတ်တော်အမတ်အများစုဖွဲ့နှစ်ခုကတင်မြှောက်တဲ့ဒုတိယသမ္မတနှစ်ဦးနဲ့ရွေးကောက်ခံစရာမလိုပဲကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့တက်မတော်သားကိုစလေတွေတင်သွင်းတဲ့ဒုသမ္မတတဦးဒီစုစုပေါင်း3ဦးထဲကနေပြီးတော့သမ္မတကိုဒီမနက်ဖြန်အင်္ဂါနေ့မှာတော့မဲခွဲရွေးချယ်တော့မှာဖြစ်ပါတယ်။ရတကူစလေတွေတင်သွင်းတဲ့ဒုတိယသမ္မတတွေနဲ့တက်မတော်ကတင်သွင်းတဲ့ဒုတိယသမ္မတတို့အကြားဘယ်သူသမ္မတဖြစ်လာနိုင်ခြင်းရှိပါသလဲ။မသိငီထိုက်ကစူးစီးတင်ပြထားပါရရှင်
။နှစ်ပေါင်းများစွာအတွင်းလူထုကရွေးကောက်တင်မြှောက်တဲ့ရတကူစလေတွေရဲ့မဲဆန္ဒနဲ့သမ္မတတင်မြှောက်နိုင်ဖို့အင်္ဂါနေ့မှာပြည်ထောင်စုလွှတ်တော်တွင်မဲခွဲရွေးချယ်ကြတော့မှာဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအများစုအနိုင်ရထားတာမို့သမရတင်မြှောက်ခွင့်ရဖို့အတွက်မဲအလုံးအလောက်ရမယ်လို့ယုံကြည်ထားကြပါတယ်။တနင်္လာနေ့ပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်တဲ့ဒုတိယသမရ၃ဦးလို့ဖြစ်တဲ့ဦးထင်ကျော်၊ဦးဟင်နရီဘန်တီယူနဲ့ဦးမြင့်ဆွေတို့ရဲ့သမရဖြစ်နိုင်ခွင့်အလားအလာကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုပြောပါတယ်
။ရှင်နေကတော့ NLD မှာမဲကပြည်ထောင်စုလွှတ်တော်မှာ390ရှိပါတယ်။အဲတပ်မတော်သားမဲက160 6ယောက်ရှိတယ်။အတိခံယူ40တယောက်ရှိတယ်။ကျန်တဲ့တိုင်းရင်းသားပါတီကအကုန်လုံး60ရှိပါတယ်။အဲအဲ့ဒီပေါ်မှာဒါကတော့မဲမကွဲဘူးဆိုရင်ပေါ့နော်ကျွန်တော်တို့အခြေအနေကိုကျွန်တော်တို့ဟိုဒီမှာတက်ဆာကြည့်ရတာကတော့သမရကတော့ဥထင်ရောဖြစ်ပါလိမ့်မယ်။အဲဒုသမရကတော့ကျွန်တော်တို့တက်မတော်နဲ့ဒီခံယူပါတီကမဲအဲကဆိုလစ်ချစ်တော့သူတို့မဲကဒုသမရတည်ဖြစ်နိုင်တယ်။အဲကျန်တဲ့ဗန်ဂူယူကတော့ဒုသမရနေပေါ်နော်အဲ့လိုပဲကျွန်တော်တို့ဟိုဒေါ်လာရယ်ချိန်ဆက်တက်ဆက်ကြည့်ရအဲ့လိုပဲမြင်ပါလေကြနော
်တက်မတော်သားခိုးစလေတွေကဒုတိယသမ္မတအဖြစ်တင်မြှောက်ထားတဲ့ဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်ဆွေကတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့တာဝန်ရှိသူလည်းဖြစ်တာကြောင့်လွှတ်တော်တွင်းကလူနည်းစုပြည်ခိုင်ဖြိုးပါတီကိုးစလေတွေရဲ့မဲတွေကိုလည်းရမယ်လို့ခန့်မှန်းကြပါတယ်တခြားအနည်းစုအနိုင်ရနိုင်ငံရေးပါတီတွေရဲ့မဲတွေကတော့တူးချင်းဆုံးဖြတ်ချက်နဲ့ပေးကြမယ်အနေထားမှာရှိတယ်လို့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
။တက်ကြရောအမေဒီကရောလာပြီးတော့ကျွန်တော်နှိမ့်နိုင်တာတွေပြီးလို့လာတော့ရှင်းပြတာတွေကျွန်တော်ဘာမှမရှိပါဘူး။ဒါကြောင့်ကျွန်တော်တို့ပါတီအနေနဲ့ပေါ့နော်အထူးသဖြင့်ကျွန်တော်တို့ပါတီအနေနဲ့ကတော့ဟိုတူးချင်းလွတ်လပ်ပဲအဲမဲပြီးဖို့ကျွန်တော်တို့မှဟိုရှိပါတယ်။တခြားတိုင်းသားပါတီတွေလည်းထုံနေတော့မရှိပါလိမ့်မယ်။ကိုစိတ်ကြိုက်ပေါ့နော်။အော်ဒီသမရတုံးရောက်မှုကိုကြိုက်တဲ့အပုပ်ကိုဟိုပေးဖို့ဆိုတော့ဟိုဒါတော့မြင်နေရပါတယ်။အဲဆိုတော့ကတော့တိုင်းသားမဲကြီးကတော့ဒီသမရတုံးရောက်အပေါ်မှာပြန့်နှံ့ပြီးတော့တွားပါလိမ့်မယ်
။ရွေးကောက်ခံကိုစလဲတွေတိမြောက်တဲ့ဒုတိယသမရတွေသမရအဖြစ်ရွေးကောက်ခံရဖို့အတွက်ဂယုစိုက်ဖို့လိုတယ်လို့နိုင်ငံရေးလေ့လာသူဒေါက်တာရံမျိုးသိန်းကပြောပါတယ်။
NLD ကအားလုံးအနိုင်ရထားတဲ့ပြည်တော်စုလွတ်တော်ကိုယ်စားလှယ်ရေတွက်က390ရှိပါတယ်။အဲ့တော့တစ်ဖက်မှာပြန်ကြည့်ရင်လည်းဒီတက်မတော်သားလွတ်တော်ကိုယ်စားလှယ်တွေရေနောက်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရေနောက်ပြည်ခံပြိုးပါတီနဲ့ဆက်ဆက်ပါတီတွေရေအားလုံးပေါင်းလိုက်ရင်ခမန်းကြီးခံပြည်တော်စုလွတ်တော်ကိုယ်စားလှယ်216ယောက်လောက်မဲတေချာနေတဲ့သဘောမျိုးရှိပါတယ်ဗျ။အဲ့ဒီအခါကျတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့နော်ဒုတိယသမ္မတဦးထင်ကျော်ကိုသမ္မတဖြစ်ရေးကိုပဲဦးစားပေးပြီးတော့ပုံရောမဲပေးဖို့လိုအပ်တယ်လို့မြင်ပါတယ်
လွှတ်တော်200ပေါင်ပြည်တော်စုလွှတ်တော်မှာမဲပေးခွင့်ရှိသူအရေအတွက်က659ဦးရှိနေတာပါဒီထဲမှာရွေးကောက်ခံမဟုတ်ဘဲကာကွယ်ရေးဦးစီးချုပ်ကဓာတ်ရိုက်ခန့်အပ်တဲ့စစ်သားလွှတ်တော်အမှတ်က166ဦးရှိပြီးအာဏာလက်လွတ်လိုက်ရတဲ့ပြည်ခိုင်ပြိုးပါတီကလွှတ်တော်200ပေါင်ကိုယ်စားလှယ်42ဦးရှိနေတာကြောင့်တမရော်ဘက်ကတင်ထားတဲ့ဥမျက်ဆွေက209မဲတေးကြသလောက်ရှိနေပါတယ်။ဒါ့အပြင်တခြားနိုင်ငံရေးပါတီတွေရဲ့ဘသူ့ကိုမဲပေးမလဲမတေးကြသေးတဲ့မဲကလည်း60ရှိနေပါတယ်။ဒါကြောင့်လွှတ်တော်200ပေါင်ကိုယ်စားလှယ်390ရရှိထားတဲ့ NLD ပါတီအနေနဲ့တမရတင်မြောက်နိုင်ရေးအတွက်ဒုတိယတမရတဦးကိုပုံအောင်မဲပေးမှသာရရှိနိုင်မယ်လို့လည်းသုံးသပ်သူတွေကပြောဆိုကြပါတယ်ရှင်။
ကြတော့မနေ့ဖြန်အင်္ဂါနေ့သမရရွေးချယ်ပွဲအလားအလာရင်းနဲ့ပတ်သက်ပြီးတော့မသိင်ကြီးထိုက်ကစူးစီးတင်ပြပေးခဲ့တာပါဒီသမရရွေးချယ်မှုနဲ့ပတ်သက်တဲ့သတင်းတွေကိုပဲဆက်ပြီးတော့တင်ပြပေးသွားပါဦးမယ်လွတ်တော်ကိုယ်စားလှယ်အစုအဖွဲ့အသီးသီးကနေရွေးချယ်တင်မြောက်လိုက်တဲ့ဒီဦးထင်ကျော်ဦးဟင်ရီဘန်တီယူနဲ့ဒူးဘိုကျောက်ကြီးဟာဦးမြင့်ဆွေတို့ကိုသမရစစ်စစ်ရေးအဖွဲ့ကစစ်စစ်ပြီးတဲ့နောက်ပြည်တော်စုလွတ်တော်မှာဒီကနေ့အတီးပြုခဲ့ပေမဲ့လို့ဒီစစ်စစ်ရေးအဖွဲ့ထဲမှာပါတဲ့တမရတော်ကိုယ်စားလှယ်ကကန့်ကွက်တာတွေလည်းကြုံခဲ့ရတာပါဒုသမရရိအတီးပြုခဲ့တဲ့လွှတ်တော်ရှိရနေပြီးတော့မှကိုရိုင်းသတင်းသွားရောက်ယူနေတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုစီသူကအပြည့်စုံကိုဆက်ပြီးတော့ပြောပြပေးပါဦးမယ်ရှင်
။ဟုတ်ကဲ့ပါ။ဒီကနေ့မှာတော့ပြည်တော်စုလွှတ်တော်စီဝေးမှာသမရစီစီအဖွဲ့ကဒုတိယသမရတွေကိုစီစစ်တာမှာအကျိန်နဲ့ဆွေးနွေးခဲ့ကြပါရတယ်။ဒီကနေ့လွှတ်တော်ကိုလည်းတက်မှတ်ကျင်းပမယ်လို့ကြေညာထားတဲ့နေ့လယ်တနာရီစာနောက်ထပ်မိနစ်40နောက်ကျပြီးတော့မှကျင်းပခဲ့ရပါရတယ်။ဒီတော့တွင်မှာလွှတ်တော်ဥက္ကဋ္ဌဒုက္ကဋ္ဌတွေကသမရစီစီအဖွဲ့ကိုမကြာခဏဆင့်ခေါ်ပြီးတော့ပြန်လည်ဆွေးနွေးခဲ့ရတာတွေလည်းရှိခဲ့ပါရတယ်။ဒီလိုမျိုးပြည်သူ့လွှတ်တော်မြို့သားလွှတ်တော်နဲ့တမရတော်အစုအဖွဲ့တွေဘက်ကရွေးချယ်ထားတဲ့ဒုတိယသမရ3ယောက်စလုံးကိုသမရရည်ချင်းနဲ့ကန့်ညီတယ်လို့ဒီကနေ့မှသမရစီစီအဖွဲ့ကထုတ်ပြန်လိုက်ပေမဲ့လို့တမရတော်အစုအဖွဲ့ဘက်ကတော့ NLD ပါတီကတင်သွင်းခဲ့တဲ့ဒုသမရ2ယောက်စလုံးကိုထောက်ခံခဲ့ခြင်းမရှိခဲ့ပါဘူး NLD ပါတီဘက်ကပြည်သူ့လွှတ်တော်အစုအဖွဲ့အတွက်တင်ပြလာတဲ့ဒုသမရဦးထင်ကျော်ကိုလွှတ်တော်ကိုယ်စားလှယ်တဦးမဟုတ်တာကြောင့်နိုင်ငံတော်သမရနဲ့ဒုသမရများအတွက်တတ်မှတ်ထားတဲ့ပုံမှန်3ပုံမှန်ခွဲစလုံးမှာဖော်ပြထားတဲ့တတ်မှတ်ရည်ချင်းတွေနဲ့ကိမကိစီစစ်ဖို့လိုအပ်တယ်လို့တမရတော်သားတွေကတင်ပြခဲ့ပြီးတော့ထောက်ခံခြင်းကန့်ကွက်ခြင်းမပြုခဲ့ပါဘူး။ဒါပေမဲ့စစ်စီရဲ့အဖွဲ့ဝင်9ဦးမှာ6ဦးကသဘောတူတာကြောင့်ဦးထင်ကျော်ကိုတမရအရေးချင်းနဲ့ကန့်ညီတယ်လို့ဆုံးဖြတ်လိုက်တာပါ။အမျိုးသားလွတ်တော်အစုအဖွဲ့ကနေပြီးတော့တင်ပြထားတဲ့ဒုသမရဦးဟင်နရီဘန်တီယူနဲ့ပတ်သက်ပြီးတော့တမရတော်သားတွေကတင်ပြလာတာကိုပြည်တော်စုလွတ်တော်နာဂကလွတ်တော်မှာအခုလိုဖတ်ကြားခဲ့ပါတယ်
။တမရတော်လွတ်တော်ကိုယ်စားလှယ်အစုအဖွဲ့မှာဘုချုပ်တန်းစိုးကကန့်ကွက်ခြင်းပြုပါကြောင်းဦးဟင်ရီဘန်တီယူသည်နိုင်ငံခြား၌မိသားစုနှင့်အတူ6နှစ်ခန့်နေထိုင်ခြင်းနှင့်ဆက်လျင်း၍နိုင်ငံတော်၏ခွင့်ပြုချက်ဖြင့်ဆိုသောစကားရပ်ကိုအတိတ်ဘဝခွင့်ဆိုနိုင်ရန်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပုံရုံးသို့မေးမြန်းသင်ပါကြောင်းစစ်စည်းရေးဖွဲ့သည်သမရလောင်းအားတွဲဆုံစစ်စစ်ခဲ့ပြီးစစ်စည်းရေးဖွဲ့ဝင်9ဦးရှိသည့်နှင့်6ဦးကထောက်ခံသဖြင့်ရွေးကောက်ခံအမျိုးသားလွှတ်တော်ကိုယ်စားလှယ်အစုဖွဲ့၏သမရလောင်းဖြင့်အဆိုပြုခြင်းခံရသောဦးဟင်နီဘန်တီယူသည်နိုင်ငံတော်သမရနှင့်ဒုတိယသမရများတွင်သတ်မှတ်ထားသောအရေးချင်းများနှင့်ပြည်ဆောင်သူဖြစ်ကြောင်းဆုံးဖြတ်သည
် NLD ပါတီကတင်လာတဲ့သမရလောင်းတွေကိုစစ်တပ်ကလက်ခံခြင်းမရှိတဲ့အပေါ်မှာတော့ NLD ပါတီဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ကင်ဆာလိုင်ကအခုလိုပြောပါတယ
်။ကျွန်တော်တို့တိုက်ဖက်ကလည်းကန့်ကွက်ဆဲရှိလို့ကန့်ကွက်တယ်လို့ကျွန်တော်တို့ဒီလိုနားလဲတယ်။ဒါမှမဟုတ်ကန့်ကွက်တယ်ဆိုတော့လည်းခုတော်တော်လွှတ်တော်ရောမှာလည်းအတည်ပြုပြီးသားဖြစ်ပါလေ။ဆန်တဲ့ပွဲတွေကလည်းအားလုံးကလည်းတောက်ခံနေဆိုတော့လေ။အဲ့တော့အတည်ပြုပြီးသားအရေးကြီးတာတော့ကျွန်တော်တို့အတည်ပြုရအောင
်။အမည်စင်းတင်သွင်းခံရတဲ့ဒုတက်သမရ3ဦးမှာတမရော်ဘတ်ပိုင်းကတင်သွင်းတဲ့ဒုသမရဦးမြင့်ဆွေနဲ့ပတ်သက်ပြီးတော့ဒီဇဲပုံမှ59ဆလုံးနဲ့ညှိဆုံးနေတဲ့အတွက်သမရမဖြစ်ထိုက်ဘူးလို့သတင်းတွေထွက်ပေါ်နေပြီမဲ့လို့ဒီကနေ့မှာတော့စီစီရေးကော်မတီဝင်တွေကသမရအရေးချင်းနဲ့ကန့်ညီတယ်လို့ရွေးလိုက်ပါတယ်။ဥမြင့်ဆွေကဒုတက်သမရအဖြစ်တမရော်ကတင်သွင်းတာနဲ့ပတ်သက်ပြီးတော့ပြည်ခိုင်ပြိုးပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးလာထေးဝင်းကအခုလိုမှတ်ချက်ပေးပါတယ်
။အကြံကောင်းညံကောင်းကောင်းကောင်းပေးနိုင်မဲ့ပုံစံဖြစ်ပါတယ်။တက်တော်ပါတယ်။အဲ့တော့သူတို့စီစီကွန်ပီကစီစစ်ပါလိမ့်မယ်။ဒီကြမရှိပါဘူးနော်
။လက်တလုံးမှာမြို့သားလွတ်တော်အစုအဖွဲ့ကနေပြီးတော့တင်ပြထားတဲ့ဒုသမရဦးဟင်နရီဘန်တီယူနဲ့ပတ်သက်ပြီးတမရော်ဘက်ပိုင်းကဖွဲ့စည်းပုံအခြေခံဥပဒေခုံရုံးဘက်ကိုတင်ပြပြီးတော့စီစစ်ပေးဖို့တမယမှုအပေါ်မှာလည်းလွတ်တော်ကမှတ်တမ်းအနေနဲ့ထားရှိခဲ့ပါတယ်အခုလိုဖြစ်စင်တဲ့ပတ်သက်ပြီး NLD ပါတီရဲ့ဗိုလ်လုံးမှုဆောင်ဦးထွန်းထွန်းဟိန်ကအခုလိုပြောပါတယ
်ခုံရုံးတင်ပြပါဆိုတဲ့ဥစ္စာဒီမှာစစ်စည်းအဖွဲ့ရှိတာပဲလေအစစ်စည်းအဖွဲ့ရှိလို့စစ်စည်းအဖွဲ့လည်းပဲဖြစ်လို့ဆိုဒီဥစ္စာကသူတို့ရဲ့လူပိုင်ခွင့်နဲ့မှကြောက်တယ်လူတို့လူတွေယုံကြည်ချင်တာပေါ့ယုံကြည်လို့ဒါသူတို့စစ်စစ်လိုက်ပြီးပြီပေါ့ခုံရုံးကိုတင်ပြသွားမလားဆိုတော့အဲ့ဒီဥစ္စာခုံရုံးကဘလို့ဥစ္စာတွေကိုလက်ခံပြီးစစ်စစ်နိုင်နေဆိုတာကိုအင်္ဂါရောပြန်ကြည့်ရမှာပါနော်ဒီတိုင်းအင်္ဂါရော option တန်နိုင်တယ် ဒါကုံယုံလက်ခံနိုင်တာမဟုတ်ပါဘူ
းဒီနေ့မှာဒုတိယသမ္မတ3ဦးစလုံးကိုသမ္မတအရေးချင်းကန့်ညီတယ်လို့တတ်မှတ်လိုက်တာကြောင့်မနက်ဖြန်မတ်လ15ရက်နေ့မှာသမ္မတနဲ့ဒုသမ္မတဘယ်သူတွေဖြစ်လာမလဲဆိုတာကိုမဲပေးရွေးချယ်သွားတော့မှာဖြစ်ပါတယ်လက်ရှိမှာ NLD ပါတီကဥထင်ကျော်ကိုသမ္မတဖြစ်လာနိုင်တယ်လို့ထင်ကြေးပေးနေပြီးတော့လူကြိုက်များလျက်ရှိပါတယ်ခင်ဗျာ
ဒါတော့ဒီနေ့ပြည်တော်စုလွတ်တော်မှာဒုသမ္မတတွေကိုရွေးချယ်အတည်ပြုခဲ့တဲ့အခြေအနေကိုကိုစီသူကစူးစီးတင်ပြပေးခဲ့တာပါရှင်တစ်ဆက်တည်းမှာပဲအခုလိုဒီသမ္မတစစ်စစ်ရေးအဖွဲ့ကနေဒုသမ္မတတွေကိုစစ်စစ်ခဲ့ပြီးတော့ဒုသမ္မတ၃ယောက်ကိုပြည်တော်စုလွတ်တော်ကိုအတည်ပြုလိုက်ပြည်ထောင်စုလွှတ်တော်ကနေပြီးတော့ဒီအတီးပြုတ်လိုက်တဲ့အပေါ်မှာနိုင်ငံရေးပါတီတချို့ကလွှတ်တော်ကိုယ်စားလှယ်တွေရဲ့တုံ့ပြန်မှုတွေကိုလည်းတင်ပြချင်ပါသေး။ဒီကနေ့ဒီဒုတိယသမ္မတတွေကိုစစ်စစ်ရွေးချယ်တဲ့နေရာမှာကန့်ကွက်မှုကြားနေမှုတွေရှိခဲ့တဲ့အပြင်ဒုသမ္မတတယောက်ဖြစ်လာတဲ့ဒုဗိုလ်ချုပ်ကြီးဟောင်မြင့်စွင်နဲ့ပတ်သက်လို့အငင်းပွားစရာတွေလည်းရှိနေပါသေး။ဒီပေါ်မှာလွှတ်တော်ကိုယ်စားလှယ်တချို့ရဲ့သဘောထားအမြင်တွေကိုတော့မတ်တန်ကြီးထိုက်ကစူးစီးတင်ပြထားပါရရှင်
။တမတော်သားအစုအဖွဲ့ကတင်သွင်းတဲ့ဒုတိယဗိုလ်ချုပ်ကြီးဟောင်လက်ရှိရန်ကုန်မြို့တော်ဝင်ဦးမြင့်စွေနဲ့ပတ်သက်ပြီးမိသားစုဝင်တွေနိုင်ငံသားဟုတ်မဟုတ်မေးခွန်းထုတ်မှုတွေခံမှန်ပြောဆိုမှုတွေရှိနေပေမဲ့သမရအရေးချင်းစီစီရေးအဖွဲ့ကအရေးချင်းပြည်မီကြောင့်အတီးပြုတ်ထားတာမို့အခက်အခဲမရှိဘူးလို့လည်းဒေါခင်ဆန်းလိုင်ကပြောပါတယ
်။ပြန်တော့အများကြီးဝေဖန်နေကြပါပဲ။ဒါလည်းကျွန်တော်ဝေဖန်နေတန်နေကြပါတယ်။သို့တော်လည်းခုနောက်ကလည်းဟိုကျွန်တော်တို့ဥက္ကရာဟိုနိုင်ငံကြီးကိုရင်ချိန်ညာသွားပြီးပါပြီ။ဦးမြင့်စွေရဲ့အပေါ်မှာဒီစီစီရေးအဖွဲ့ထဲမှာရှိတဲ့လူအလုံးကနေပေါ်အလုံးထောက်ခံပေးပါတယ်လို့ဒီလိုပြောသွားတဲ့အတွက်ကြောင့်ကျွန်တော်တို့ကြားထဲမှာတော့ဒါပြဿနာတစ်ခုရဲ့လို့ကျွန်တော်တို့မရှိဘူးလို့နားလဲပါလိမ့်ရှင့်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒုတိယသမ္မတနှစ်ဦးတည်းကဦးထင်ကျော်ကိုသမ္မတဖြစ်ရေးအဓိကမဲပေးသွားမှာဖြစ်တယ်လို့လည်း NLD လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုင်ကပြောပါတယ
်။ကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကတော့ကျွန်တော်တို့အားလုံးညံပြမှတ်ထားပြီးသားပါပဲ။အဲ့တော့ကျွန်တော်တို့ဦးထင်ကျော်ကိုပဲကျွန်တော်တို့မဲပေးပါမှာ
။ဒုတိယသမ္မတတွေနဲ့ပတ်သက်တဲ့အချက်လက်တွေကအခြေခံဥပဒေပြဋ္ဌာန်းချက်နဲ့တကယ်တမ်းကိုက်ညီမှုရှိပါသလားဆိုတာကိုတော့သမ္မတအရေးချင်းစီစီရေးအဖွဲ့ကတင်ပြတလောက်သာသိရှိထားတာမို့ဝေဖန်ဖို့ခက်တယ်လို့လည်းရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့လွှတ်တော်ကိုယ်စားလှယ်စိုင်းတီဟကျော်ကပြောပါတယ
်။ဒီစစ်စစ်ပေါ့ဓမ္မနာသူတဲ့ဓမ္မနာရေချင်းစစ်စစ်တဲ့အဖွဲ့ရဲ့ဆုံးဖြတ်ချက်အတိုင်းပဲပေါ့နော်။ကျွန်တော်တို့ကတော့ဒီသူတဲ့ဓမ္မနာတွေရဲ့သူတို့ရဲ့ biography အားလုံးလည်းမဖတ်ရတော့လေ။ပြည့်စုံမပြည့်စုံတော့ကျွန်တော်တို့ကမသိဘူးနော်။ဒီစစ်စစ်တဲ့အဖွဲ့ရဲ့နော်တွေ့ရှိချက်ကိုတင်ပြလာတာပဲကျွန်တော်တို့သိရပါတယ်ဒီနေ့လွတ်တော်မှာလာတင်ပြတဲ့ကိစ္စတွေကျွန်တော်တို့သိရတယ်เนาะအဲ့တော့စစ်စစ်ရေးအဖွဲ့ရဲ့အများတော်တူဆုံးဖြတ်ချက်နဲ့ဆုံးဖြတ်တဲ့အတိုင်းပဲကျွန်တော်တို့ကလက်ခံပါတယ
်ဒီအချက်ကိုတော့ရခိုင်မျိုးသားပါတီ ENP ရဲ့ကြောက်ဖြူမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥပရှင်ကလည်းထောက်ခံပါတယ်ဒုတိယသမ္မတတင်မြောက်ခံရသူတွေတဲကဒုတိယဗိုလ်ချုပ်ကြီးဟောင်းဦးမြင့်ဆွေနဲ့တဦးနဲ့ပတ်သက်ပြီးသားမြင်တွေ့သိရှိထားတာဖြစ်တယ်လို့သူကပြောပါတယ်
တော်တမတော်သားလွတ်တော်ကိုဇလေဒီဖက်ကတော့ဒီလူရွေးကားခံကိုဇလေဖက်ကတင်ပေးတဲ့သူသမတာနှစ်ယောက်ပေါ်မှာဆွေးနွေးပြီးတော့သုံးသပ်တာတွေရှိရဆိုတော့သူတို့အနေနဲ့ဟိုဒီလူတွေကိုကြိုပြီးတော့မသိထားတာကြောင့်လားသူတို့တန်တရားဖြစ်လောက်တဲ့အချက်လက်တွေရထားလို့လားဆိုတော့အငယ်ကတိတိကျကျမပြောနိုင်ဘူးပေါ့လေအဲ့လိုချက်တွေရှိနိုင်တာပေါ့သူသမတာဖြစ်ရွေးထားတဲ့ပုံကို3ယောက်တက်ကလာတဲ့ဗိုလ်ချုပ်ကြီးမြင့်ဆွေကလွှဲရင်ကြံတဲ့လူတွေကိုအံကဲမသိဘူးဗိုလ်ချုပ်ကြီးမြင့်ဆွေအနေနဲ့ကတော့သူတို့ကတက်ဖက်ကလာတဲ့ပုံကိုဖြစ်တဲ့အတွက်ကြောင့်ဒီလူနဲ့ဆက်ဆက်ပြီးတော့ကောင်းတာရောမကောင်းတာရောဘာညာဆွေရဲ့တည်င်းတွေကတော့ရှိနေပါအံကဲတို့ရဲ့ကြားတာကြီးလည်းရှိရဲ့မကြားတာကြီးလည်းရှိတာပေါ့လေ
ရွေးကောက်ခံလွှတ်တော်အမတ်များအစိုးရဖွဲ့နှစ်ခုကတင်သွင်းတဲ့ဒုတိယသမ္မတနှစ်ဦးနဲ့ရွေးကောက်ခံစရာမလိုပဲအခြေခံဥပဒေလုံပိုင်ခွင့်အရဓာတ်ရိုက်လွှတ်တော်ကိုယ်စားလှယ်တွေဖြစ်လာကြတဲ့တမတော်သားကိုယ်စားလှယ်တွေကတင်မြောက်တဲ့ဒုတိယသမ္မတထုကိုပြည်ထောင်စုလွှတ်တော်သမ္မတအရေးချင်းစီစီရေးအဖွဲ့ကအရေးချင်းပြည်မီကြောင့်မဲခွဲအတီးပြုတ်လိုက်တာကြောင့်အင်္ဂါနေ့မှာသမ္မတနဲ့ဒုတိယသမ္မတတွေကိုပြည်ထောင်စုလွှတ်တော်မှာမဲခွဲဆုံးဖြတ်ကြတော့မှာဖြစ်ပါတယ်ရှင်
ရရှိများရှင်တမတော်ကရွေးချယ်တဲ့ဒုသမ္မတတဦးအပါအဝင်အစိုးရတက်ကိုဥဆောင်မဲ့သူတွေကိုမကြခင်လွှတ်တော်ကတင်မြှောက်ဖို့ရှိနေပါတယ်စစ်တပ်ကကြောထားနောက်ခံပေးထားသူတွေပါလာမဲ့အယက်သားစစ်စစ်မဖြစ်တဖြစ်အစိုးရတည်းရဲ့ဒီမိုကရေစီပေါ်ဆောင်ရေးလမ်းကြောင်းဟာဖြောင်ပြူးနိုင်မှာမလားပြောင်းလဲချိန်တန်ပြီးဆိုတဲ့စောင့်မုန်းတဲ့ရွေးကောက်ပွဲမှာအနိုင်ရလာတဲ့ NLD ပါတီအနေနဲ့ရောဂရီအတိုင်းအကောင့်ထဲပေါ်နိုင်ပါမလားဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လည်လံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်
1-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3-2-3- လဲ email နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။
သောရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ View American တန်ရဲ့တင်းနေတာနေညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။သမရရွေးချယ်ရေးနဲ့ပတ်သက်တဲ့သတင်းတွေကိုကြားခဲ့ရပြီးတော့အခုတစ်ခါကတော့သဘာဝပတ်ဝန်းကျင်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုလည်းပြောပြပေးချင်ပါတယ်။တန်လွင်မြစ်ကြောင်းတစ်လျှောက်တိဆောက်နေတဲ့တန်လွင်ရေကာတာစီမံကိန်းတွေဟာသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးစေပြီးဒေသခံပြည်သူတွေရဲ့လူမှုဘဝတွေကိုဆိုးကျိုးဖြစ်စေနိုင်တဲ့အတွက်ဆောက်လုပ်တာတွေဆက်ပြီးတော့မလုပ်ဖို့ဒီကနေ့ကြာရောက်တဲ့အပြည်ပြည်ဆိုင်ရာမြစ်ချောင်းများထိန်းသိမ်းရေးနဲ့ရေကာတာစန့်ကျင်ရေးနေမှာဒေသခံတွေနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။ရှမ်းပြည်နယ်မိုင်းတုံမြို့နယ်အတွင်းတန်လွင်မြစ်ကန်တဘေကဝန်ဆာလာရွာမှာတိုင်းသာပေါင်းစုံပူပေါင်းချင်ပါတဲ့အခမ်းအနားအတွင်းမှာအခုလိုတိုက်တွန်းတောင်းဆိုလိုက်ကြတာပါ။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကတင်ပြပေးပါမယ်ရှင်
။ဟုတ်ပါတယ်။ဒီကနေ့မတ်လ14ရက်နေ့မှာကြာရောက်တဲ့အပြည့်ပြည့်ဆိုင်ရာမြေချောင်းများထိန်းသိမ်းရေးနဲ့ရေကာရာစန့်ကျင်ရေးနေ့အထိမ်းမတ်လှုပ်ရှားမှုတွေကိုတန်လွင်မြေချောင်းတစ်လျှောက်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေမှာတန်လွင်ကာကွယ်ဆောင်ရှောက်ရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကအခမ်းအနားတွေကျင်းပခဲ့ကြတာပါ။တန်လွင်ရေကာရာစီမံကိန်းတည်ဆောက်မဲ့နေရာတွေမှာလက်နက်ကင်ပြိပခါတွေနဲ့စီရင်တင်မာမှုတွေရှိနေစေဖြစ်တဲ့အတွက်ရေကာရာစီမံကိန်းတွေကိုရပ်တန့်ပေးဖို့တောင်းဆိုတဲ့အကြောင်းတန်လွင်ထိန်းသိမ်းကာကွယ်ရေးကွန်ရက်ကကိုစောဂျွန်ဘရိုက်ကပြောပါတယ်
။စစ်တပ်လွင်တန်လွင်ကာကွယ်ထိန်းသိမ်းရေးကွန်ရက်အနေနဲ့ကတော့ဒီရှမ်းပြည်မှာအလုံးစုပေါင်းပြီးလုပ်ကြတယ်။အဲ့တော့ရှမ်းပြည်မှာအလုံးစုပေါင်းပြီးလုပ်ကြတဲ့ပုံမှာအဲ့ဒီရှမ်းရောကဲဖရင်ရောကလည်းညောမောပါတယ်ပေါ့နော်ဒီတန်လွင်မြင့်မှာတိကျမဲ့ရေးစရာတွေကိုကျွန်တော်တို့ပြသခဲ့တဲ့အနေနဲ့မလိုလားဘူးရက်တက်ပြီးဖို့အဲ့ဒါကိုတောင်းဆိုတာပေါ့နော်ဆိုတော့အထူးချင်းတော့ဒီလက်ရှိနိုင်ငံရေးအခြေအနေမှာတကယ်ကိုထူးခြားတဲ့အခြေအနေနဲ့ဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့စိုးရိမ်တာကဒီကာလစီမံကိန်းတွေကဒီလက်ရှိနိုင်ငံဖြစ်ချင်းကိုအနောက်ဆက်ပြီးမှကျွန်တော်တို့စိုးရိမ်တယ်ဆိုတော့ဘာဖြစ်လို့လဲဆိုတော့ဒီကာလစီမံကိန်းကြီးတွေကိုဆက်ပြီးတော့တုံးမယ်ဆိုလို့ရှိရင်ဒီဒေတာတွေမှာရှိတဲ့လက်နက်ကန်ပဋိပက္ခတွေဖြစ်လာမယ်လက်ရှိမှာအနေချင်းကိစ္စတွေမတည်မြဲသေးတဲ့အချိန်မှာကျိုးမြက်ခွဲမှုကိစ္စတွေတိုင်းသားဒေတာတွေမှာရှိတဲ့တဘာဝတန်ဆာနဲ့ခွဲယူရေးကိစ္စတွေဒီကိစ္စတွေကမရှင်းဘူးမရှင်းသေးဘဲနဲ့ဒီဟာကိုအတင်းကျုံးနေမယ်ဆိုလို့ရှိရင်ဒါပို့ပြီးတော့မှနိုင်ငံရေးရပဲဖြစ်စီပေါ့နော်လူမျိုးရေးရပဲဖြစ်စီဒါဟိုပဋိပက္ခတွေပို့ပြီးတော့ဖြစ်လာမယ်ဆိုတဲ့ဟာမျိုးကျွန်တော်တို့ကယူဆပြီးတော့မှကျွန်တော်တို့ဒါမျိုးကျင်းပခြင်းဖြစ်တယ်
လက်ရှိဆိုရလက်ထက်အိန္ဒိနာချင်းနိုင်ငံတွေဖြစ်တဲ့တရုတ်နိုင်ငံနဲ့ထိုင်းတို့နဲ့ချုပ်ဆိုထားတဲ့တန်လွင်မြေကြောင်းတစ်လျှောက်ကမိုင်းတုံစီမံကိန်းအပါအဝင်ရေကာတာစီမံကိန်းတွေနဲ့ပတ်သက်လို့နောင်တက်လာမဲ့အစိုးရတဲ့အနေနဲ့တန်လွင်မြေထိန်းသိမ်းဆောင်ရှောက်ရေးနဲ့ဒေသခံပြည်သူတွေရဲ့အကျိုးစီးပွားကိုရှေ့ရှုဆောင်ရွက်ပေးဖို့ကိုလည်းတန်လွင်ထိန်းသိမ်းရေးကွန်ရက်ကအကြံပြုတိုက်တွန်းတောင်းဆိုပါတယ
်ပြီးခဲ့တဲ့လတော့ကဒီမျက်စိဝန်ကြီးဌာနနဲ့ထိုင်းတရုတ်တို့တို့ဆက်ပြီးတော့မှဆွေးနွေးမှုလုပ်တယ်အဲအဲ့ဆွေးနွေးမှုမှာဒီမိုင်းတုံနေရာလက်ရှိစီမံကိန်းကြီးကိုအပြင်တစ်မျိုးနဲ့ပြန်ပြီးတော့မှကြီးချဖို့တို့ပြောတာရှိတယ်ဆွေးနွေးမှုတွေရှိခဲ့တဲ့ပုံမှာကျွန်တော်တို့ကဒါကိုစိုးရိမ်တယ်ဒီရပြတက်လာမယ့်အချိန်ဒီမှာကျွန်တော်တို့ရဲ့ဒီ GDP တွေရဲ့ဒီအခက်အခဲတွေအထူးသဖြင့်အတိုင်းအတာကြီးကိုတွေးရတဲ့အနေနဲ့ကန့်ကွက်မယ်ဆိုပြီးတော့မှပေါ်ပြထားရရှိတယ်။ဆိုတော့ကျွန်တော်တို့ကလည်းအများကြီးညွှန်းလင်းထားတယ်
။တန်လွင်မြေချောင်းတွေကသဘာဝစွန့်ရင်ရေအရင်းအမြစ်ကိုထုတ်ယူသုံးဆွဲတဲ့အခါပေးဆက်လိုက်ရမယ့်ဂေဟစနစ်ပျက်စီးဆုံးရှုံးမှုတန်ဖိုးကိုထည့်သွင်းစဉ်းစားစေခြင်းတို့လိုရေကာတာတိဆောက်မဲ့ဒေတာရင်းကဒေတာခံပြည်သူလူထုကိုဒီစီမံကိန်းနဲ့ပတ်သက်ပြီးပွင့်လင်းမြင်သာတဲ့အသိပေးဆွေးနွေးမှုတွေရှိသင့်တယ်လို့လည်းဆိုပါတယ်။တန်လွင်ရေကာတာစီမံကိန်းတွေကနေရရှိလာမဲ့ရေအားလျက်စစ်စွမ်းအားတွေကိုပြည်ပကိုတင်ပို့ရောင်းချဖို့စီစဉ်ထားပေမဲ့လို့ဒေတာခံတွေကတော့ဒီစီမံကိန်းရဲ့အကျိုးစီးပွားကိုခန့်စားခွင့်မရနိုင်တဲ့အပြင်စီမံကိန်းနဲ့ပတ်သက်လို့ချုပ်ဆိုမှုတွေမှန်သမျှဟာပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်သူတွေနဲ့မြေကြောင်းထိန်းသိမ်းရေးလှုပ်ရှားသူတွေကထောက်ပြဝေဖန်နေကြတာဖြစ်ပါတယ်ရှင်
တန်လွင်ရေကာတာစီမံကိန်းကန့်ကွက်မှုတွေအကြောင်းမဆုမွန်စုစည်းတင်ပြပေးခဲ့တာပါရှင်။မကြာခင်မှာတော့ကျမတို့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာပါ။စီးပွားရေးကဏ္ဍ၊ဘလော့ဂါရီပြောသမျှနောက်တက်တန်ရောင်သတင်းလွှာအစီအစဉ်နဲ့သူယုံကြည်ရာအစီအစဉ်တွေကိုနားဆင်ကြဖို့ရှိပါရဲ့ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American Tan ရဲ့2016ခုနှစ် March 14ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြမစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းတိုမီတာ25 32နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှနဲ့တက်တန်ရာသတင်းလွှာအစီအစဉ်တွေကိုနားဆင်ကြရမယ့်အပြင်ဒီတစ်ပတ်သူယုံကြည်ရမှာဆိုရင်တော့
စပါးကြီးရဲ့ဘယ်နေရာကနေရောက်နေကြောင်းတွေပေါ့ကျွန်တော်တို့မြန်မာပြည်မှာရှိတဲ့အမှုညာသမားတွေဒီလိုလူငယ်တွေကိုရှာလို့တွေ့စီခြင်းနဲ့အဲဒါကြောင့်လည်းကျွန်တော်က web magazine အနေနဲ့ web channel အနေနဲ့စပြီး
create internet web developer ကဗျာဆရာညံလင်းရဲ့အယုံကြည်ရာကိုမစားခင်မှာပြေဆုံးနာဆင်နေပါတယ်။အခုကတော့အရင်ဆုံးစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါပါရှင်။တရုတ်နဲ့မြန်မာနိုင်ငံအကြားကုန်သွယ်ရေးဟာပြီးခဲ့တဲ့10လအတွင်းမှာ American dollar 10 billion နီးပါးရှိခဲ့တယ်လို့မြန်မာဆိုရကဒီစီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနက February လအတွင်းမှာသတင်းထုတ်ပြန်ခဲ့ပါတယ်။နေဆက်ကုံသွေးရေးကအဓိကဖြစ်တဲ့နှစ်နိုင်ငံအကြားကကုံသွေးရေးမှာတရုတ်နိုင်ငံကစီးပွားရေးအရအသာစီးရနေတာဟာတရုတ်နိုင်ငံထရက်ကုန်ပစ္စည်းတွေအပေါ်မြန်မာနိုင်ငံသားတွေမှီခိုအားထားလုံးနေတဲ့အတွက်ဖြစ်တယ်လို့စီးပွားရေးပညာရှင်ဦးလာမောင်ကတုံ့သက်ပါရယ်တရုတ်မြန်မာကုံသွေးရေးအကြောင်းအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစုံဝင်းလိုင်ကတင်ပြထားပါရယ်ရှင်
2015ခုနှစ်ဧပြီလနဲ့2016ခုနှစ်ဇန်နဝါရီလအကြာကဆယ်လတာကာလအတွင်းတရုတ်မြန်မာကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ 6.4 ဘီလီယံအထိရှိခဲ့တယ်လို့မြန်မာအစိုးရစီးပွားရေးနဲ့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကဖေဖော်ဝါရီလလယ်မှာသတင်းထုတ်ပြန်ခဲ့ပါတယ်။အဲ့ဒီဆယ်လတာကာလအတွင်းမြန်မာနိုင်ငံဘက်ကတရုတ်နိုင်ငံအတွင်းကိုအဓိကအားဖြင့်ရေနံသဘာဝတန်ခွင့်နဲ့လေယာထွက်ကုန်ပစ္စည်းတွေတင်ပို့ခဲ့တယ်လို့ဆိုပါတယ်။တရုတ်နိုင်ငံဘက်ကတော့ဆက်ပစ္စည်းတွေနဲ့တခြားလူသုံးကုန်ပစ္စည်းတွေတွင်သွင်းခဲ့တယ်လို့ဆိုပါတယ်။နိုင်ငံကုန်သွယ်ရေးမှာသွင်းကုန်ထုတ်ကုန်ပမာဏအရကြည့်ရင်တိတိသာသာကွာခြားမှုမရှိတော့ဘူးလို့ထင်ရပေမဲ့တရုတ်နိုင်ငံဘက်ကအသာစီးရနေတယ်ဆိုတာကတော့သိသာထင်ရှားနေပါတယ်။အဲ့ဒီလိုဖြစ်ရတာဟာမြန်မာနိုင်ငံသားတွေကတရုတ်နိုင်ငံထုတ်ကုန်ပစ္စည်းတွေအပေါ်မှီခိုအားထားနေကြတဲ့အတွက်ဖြစ်တယ်လို့စီးပွားရေးပညာရှင်ဦးလာမောင်ကပြောပါတယ်
။တရုတ်ပြည်နဲ့မြန်မာပြည်ရဲ့ဒီပေါ့ trading ပေါ့ဒီကုန်သွယ်မှုလုပ်ငန်းကနေဆက်ကနေပြီးတော့အဝင်ထွက်ကတော်တော်များနေတာတွေ့ရတယ်ว่าโหခုတော့ပြောနေတာကဟို border trade ဆိုတဲ့စကားလုံးတော့တုံးတုံးပေါ့မှန်တော့အဲ့ဒီစကားလုံးက democracy နိုင်ငံမျိုးမှာလုံးလို့မရှိပါဘူး border trade ဆိုတာက import export across the border ပါပဲเนาะအဲ့ဒါကဟိုတရုတ်နဲ့မြန်မာစိတ်ညားတယ်စိတ်ညားတော့ဟိုအခုကျွန်တော်တို့သုံးနေတဲ့ဈေးဝါးတွေရော player ship ပစ္စည်းတွေရော electronic ပစ္စည်းတွေရောအထူးသဖြင့်ဒီမျိုးစုံရက်ကွက်တွေနဲ့ဒီတကယ်လုံးဝမျိုးတွေမှာအလွန်ဆူညံနေတဲ့မော်တော်ဆိုင်ကယ်တွေအဲဒီမော်တော်ဆိုင်ကယ်တွေဆိုလို့ရှိရင်တရုတ်ပြည်ကအရန်သွင်းတာအရန်တင်သွင်းတာအဲဒီတော့သူကရန်နက်ဆော့ဖိတ်မှာတရုတ်ကပါနေတယ်ဒီ export မှာဗမာပြည်ညားချင်းအကြောင်းကကဲအဓိကရှိပါတယ်အဲတော့ဟိုသူက natural resource တွေကနေပြီးတော့ထွက်တာတွေများတယ်ဟိုဗမာပြည်ကပြုတ်ပြီးတော့လို့ရှိရင်ဟိုပုံကျန်းလိုပဲခေါ်တာပေါ့ဟိုကဟို primary products တွေဒီ finish products မဟုတ်ပါလေဟိုစံမိုးမြင့်ပြီးတော့ဖြစ်တဲ့ပုံကျော်တွေကြတော့စိတ်ကြီးပြုတ်ပြီးอ่ะဟိုမလုံဘူးပေါ့သူကထွက်တာပြင်ရတော့အဲ့တော့မြန်မာနိုင်ငံကအဲ့ဒီပုံကျော်မှာအိလီဂျင်းနိုင်ငံဖြစ်တဲ့တရုတ်နဲ့ထိုင်းကိုစိတ်အားကိုးကြရတယ်အဲ့ဒီဟာကြီးကနောက်ထပ်အခြေအနေဆိုးလဲဆိုလို့ရှိရင်ဒီအခု border line မှာဥပမာကျန်းနေဟို traffic jam တောင်ဖြစ်သွားတယ်အဲ့လောက်အထိဒီဟိုပေါ့ခုခိုင်းနေပါလို့မရဘူးလို့ရှိရင်ဒါ traffic jam ဖြစ်သွားတဲ့အထိတိုးတည်တဲ့ကုန်စည်ပြစေမှုသွားလာရေးပေါ့ဝေးစီးမှုကများများနေတာတွေ့ရတယ
်ဒါကြောင့်လဲတရုတ်ထွက်ကုန်ပစ္စည်းတွေအပေါ်အလွန်ကြုံမိခိုအားထားနေရတဲ့စားတောက်မှုပုံစံကိုပြောင်းလဲပြစ်ဖို့လိုအပ်မယ်လို့ဦးလာမောင်ကထောက်ပြပါတယ်
ဖြစ်တာကကျွန်တော်တို့ကဟိုကျွန်တော်တို့ညာနေပြီးတော့ကြံစည်တွေထញက်တည်တောင်ဒီဥကယူသွားပြီးတော့ဟိုကနေပြီးတော့ဟိုပင်းခံပြာကြီးလို့အထူးကြီးဟိုပါပေါ့နောက်ရရှာလကပါခေါ်မယ်ငရုတ်စီငရုတ်အဲ့ဒါမျိုးတွေကစအရင်မျိုးဝင်တာတွေ့ရတဲ့အတွေ့ဒီစားသုံးမှုဓလိဟိုကတရုတ်ကိုအားကိုးနေတဲ့သဘောမျိုးတွေဖြစ်ကုန်တယ်နော်ဒါတွေကတချို့ဟာရံလိုမှမလိုပါဘူးဟိုအခုဟိုတယ်ကြီးတွေအရမ်းရက်စတောရန့်ကြီးတွေမှာရှိတဲ့ဟိုသဘောတွေပေါ်မှာရှိလိုက်လို့ရှိရင်အဲပြင်းပြန်ပြာရီတို့ soft တွေတရုတ်ပြည်တွေနဲ့ထိုင်းပြည်တွေလည်းဖြစ်နေတာတွေ့ရတယ်ပေါ့နော်အဲ့ဒါကြောင့် balance of trade မှာကျွန်တော်တို့ကအပြတ်ရှုံးနေတာပါ
လျံထွက်ကုန်ပစ္စည်းနဲ့တခြားမြေပေါ်မြေအောက်ကုန်ကျန်းပစ္စည်းတွေပေါ်ကျော်လာတဲ့မြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံလိုလူဦးရေထူထပ်ပြီးဘက်ဆုံကလိုအပ်ချက်ရှိနေတဲ့အတိုင်းပြည်အတွင်းလိုအပ်နေတဲ့ကုန်ပစ္စည်းတွေကိုအထူးပြုထုတ်လုပ်နိုင်အောင်အစိုးရကလမ်းကြောင်းချပေးသင့်တယ်လို့လည်းဦးလမောင်ကပြောပါတယ်။
အဲ့တော့တရုတ်ပြည်ကစီးပွားရေးကလည်းအရန်တိုးတက်ပြီးတော့ပါချေးစင်းပါဝါလည်းအရန်ကောင်းတယ်။အဲ့ဒါကိုကျွန်တော်တို့ကမသိလို့ဒီနေ့ကသူ့ကို export အော်ဘုရားဗျာမလဲဆိုတော့တကယ်လို့များခုဆိုရင်သူတို့အဲ family တစ်ခုကိုကလေးနှစ်ယောက်ဟို couple တစ်ခုကိုဟိုအိမ်အောင်တဲ့မိဘကလေးနှစ်ယောက်ဝေးခွင့်ဆိုတာကိုမရှာတရားနေရာစပြီးတော့လောက်လိုက်တယ်လောက်လိုက်တော့သူတို့လို့မဟုတ်နေလို့အရန်လို့အဲ့လိုအရန်လို့အနေတာကိုကျွန်တော်တို့ကဟိုဘောင်းမူကြီးရေလူစားတော်မူကြီးရတယ်မိတိလာတို့ဟိုကျောက်ဆယ်တို့ဒီညာမျိုးမှာတော်တော်လေးဖြစ်ထွန်းနေတာပဲအဲ့ဒါကိုများအစိုးရကအားပေးပြီးတော့เนาะသူကလည်းနွားနုတ်တောက်ပါဆိုပြီးသူတို့ဝင်းကြီးကျုပ်အရင်ဝန်ချပေါ်ဝင်နေပြီးတော့သမီးကိုနွားနုတ်မက်ကလေးအနေဆုံးတောက်ဖို့ဆိုပြီးတော့ဟိုဟောပေါ့စော်ဩတာကြီးရှိတယ်အဲ့တော့အခုကလေးတွေလည်းတူလာမယ်နွားနုတ်တောက်နှုံးလည်းပုံများလာမယ်ဆိုရင်ကျွန်တော်တို့ရဲ့ဟိုတင်းလူကြီးနဲ့ export product ကိုတော့ပါပြီးနေလဲတော့သူတို့ဘက်က import product တွေကိုသိကြကျွန်တော်တို့ကဟိုလေ့လာပြီးတော့ပြန်ပြီးတော့ပို့နိုင်မယ်ဆိုတော့ဒီလောက်ဟိုဝယ်အားကောင်းပြီးတော့ဒီလောက်လူကြီးများတဲ့တရုတ်ပြည်ပြေးမှာနေပြီးတော့ကျွန်တော်တို့သူတို့ကိုပြေးနိုင်တဲ့ပစ္စည်းအများကြီးကိုမပေးဘဲနေတာကကျွန်တော်တို့ဘက်ကနည်းနည်းဆိုတော့ပေါ့စီးပွားရေးနိုင်ဆိုင်ရာတိုးတက်မှုကိုကြိုးစားဖို့လုပ်ပေးတယ်ဆိုတော့ပြ
တရုတ်နိုင်ငံဟာမြန်မာနိုင်ငံအတွက်ကုန်သွယ်မှုအများဆုံးနိုင်ငံဖြစ်ပြီးဒုတိယအများဆုံးကထိုင်းနိုင်ငံဖြစ်ပါတယ်။အဲ့ဒီနိုင်ငံစလုံးနဲ့နှိုင်းယှဉ်လိုက်ရင်မြန်မာနိုင်ငံကကုန်ပစ္စည်းတင်သွင်းမှုများပြီးတရုတ်နဲ့ထိုင်းနိုင်ငံတို့ကိုမြန်မာဘက်ကကုန်ကြမ်းပဲတင်ပို့နိုင်တဲ့အတွက်နှိမ့်နာမှုရှိနေတာပါ။ဒါပေမဲ့မြန်မာနဲ့အိန္ဒိယနိုင်ငံအကြားကကုန်သွယ်မှုမှာတော့မြန်မာနိုင်ငံဘက်ကတင်ပို့မှုများပြီးအိန္ဒိယနိုင်ငံဘက်ကလည်းပြန်လည်တင်သွင်းတဲ့ပမာဏနည်းတဲ့အတွက် balance of trade လို့ခေါ်တဲ့ကုန်သွယ်ရေးချိန်ခွင်ရှာကိုကြည့်ရင်အိန္ဒိယနဲ့ကုန်သွယ်ရေးကမြန်မာနိုင်ငံအတွက်ပိုအကျိုးရှိတယ်လို့ဆိုပါတယ်။2015ခုနှစ်အလယ်ပိုင်းအထိတရုတ်နိုင်ငံကမြန်မာနိုင်ငံအတွင်းကစီမံကိန်းပေါင်း115ခုလောက်မှာရင်းနှီးမြှုပ်နှံထားတဲ့ငွေကြေးပမာဏဟာ 14.15 ဘီလီယံအထိရှိခဲ့ပြီးဒါဟာမြန်မာနိုင်ငံအတွင်းကနိုင်ငံခြားရင်းနှီးမြှုပ်နှံမှုစုစုပေါင်းရဲ့ 30.500 ခန့်နှုန်းဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းနိုင်ငံခြားကလာရောက်ရင်းနှီးမြှုပ်နှံတဲ့စုစုပေါင်းငွေကြေးပမာဏဟာအမေရိကန်ဒေါ်လာ 46.8 ဘီလီယံရှိတယ်လို့ဆိုပါတယ်။ဒါပေမဲ့စင်ကာပူနိုင်ငံမှာမပုံတင်ထားတဲ့အမေရိကန်ကုမ္ပဏီတွေကမြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေအခုနောက်ပိုင်းတိုးမြင့်လှုပ်ဆောင်လာကြတဲ့အတွက်2015ခုနှစ်နှစ်ကုန်ပိုင်းမှာစင်ကာပူကတရုတ်နိုင်ငံကိုကျော်သွားပြီးမြန်မာနိုင်ငံမှာအများဆုံးရင်းနှီးမြှုပ်နှံတဲ့နိုင်ငံဖြစ်လာခဲ့ပါတယ်ခင်ဗျာ
။ကိုဆောင်ဝင်းလိုက်စီစဉ်တက်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြရတာပါရှင်။တတန်ရောင်သတင်းလောအစီအစဉ်နဲ့သူယုံကြည်ရာအစီအစဉ်တွေကိုလည်းမကြခင်မှာထုတ်လင်းပေးပါမယ်။အခုကတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုအလှည့်ပေးပါရစေ။မဆူမြတ်မွန်စီစဉ်ပြီးတော့ကိုသားညုံဦးနဲ့အတူတင်ဆက်ထားပါရရှင
်။ရွေးကောက်ပွဲအောင်နိုင်ရေးတာဝန်ယူရတဲ့သူတွေလည်းလေလွယ်တော့မလွယ်လှောက်တော့ကိုသားညုံဦးစီယုံရဲ့အတွက်လည်းစီစဉ်ရရမငွေရဖို့လည်းစူးစမ်းရနေတော်တော်လေးအလုံများကြမှာပဲ။
ရွေးကောက်ပွဲဝင်တဲ့ဆိုတွေကလုတ်ဆရာတွေတောင်းနေကြတော့အများကြီးဖြစ်မှာပေါ့ဗျ
။ခုနကကျွန်တော်ပြောတဲ့အောင်နိုင်ရေးကိစ္စကဒီအမေရိကန်2016သမ္မတရွေးကောက်ပွဲနဲ့ဆိုင်တာပါ
။ဩဟုတ်တာပဲ။ဒီအမေရိကန်မှာလည်းသမ္မတရွေးကောက်ပွဲဝင်ပြိုင်နိုင်ဖို့ကကုစလေလောင်းတွေအပြိုင်ကိုစီးအောင်နေကြတာ။ Republican Party ဘက်ကဒေါ်နယ်ထရမ့်တယောက်ရဲ့သတင်းကတော့တနည်းတမျိုးကိုမယိုးရအောင်တွေးနေရတာပဲဗျ။မဆူပြမွန်ကဘာတွေများစိတ်ဝင်စားစရာတွေးထားလို့
စိတ်ဝင်စားစရာဆိုတာထက်ကိုထူးခြားတယ်ပြောရမယ်ရှင်ဒီ Twitter လူမှုကွန်ရက်သိတယ်မလားအခုအဲ့ဒီ Twitter လူမှုကွန်ရက်မှာ American သမ္မတလောင်းဝင်အရွေးခံမဲ့သူတွေကိုအလှငွေထက်နိုင်အောင်လို့ Twitter ပေါ်မှာချိတ်ဆက်ပေးလိုက်ပြီလေ American နိုင်ငံထဲမှာရှိနေတဲ့ဘသူမဆိုကိုကြိုက်တဲ့သမ္မတလောင်းအတွက်ကိုကြိုက်တဲ့လောက်အလှငွေထည့်လို့ရအောင်လို့ Twitter ပေါ်မှာလှုပ်လိုက်တာ
မိုဘိုင်းလက်ကင်ဖုန်းတွေပေါ်ကနေပြီးတော့လူတွေကူကူငွေလွှဲလို့ရတဲ့ Square ဆိုတဲ့ online ငွေလွှဲကုမ္ပဏီနဲ့ Twitter ကုမ္ပဏီပေါင်းပြီးတော့လှုပ်လိုက်တာမဟုတ်လား Twitter ပေါ်မှာဆိုတော့ကြေပြင်းပြန်ကွန်ရက်ဖြန့်ပြီးတော့အလှခံနိုင်တာပေါ့ဗျာ
လူမှုကွန်ရက်တွေဆိုတဲ့အတိုင်းသတင်းတစ်ခုခုဖြစ်ပြီးအထူးသဖြင့်ဒီနိုင်ငံရေးသတင်းတစ်ခုခုဖြစ်ပြီးဆိုတာနဲ့ online ပေါ်မှာချိတ်ဆက်ထားကြသူတွေအချင်းချင်းကြားမှာအဲ့ဒီသတင်းတွေကိုမျှကြတယောက်နဲ့တယောက်အပြန်အလှန် tweet တွေ retweet တွေလုပ်ကြပြီးတော့အမြင်တွေကိုဖလှယ်ကြတာမလားအဲကြောင့်သမရလောင်းတွေနဲ့သူတို့လုပ်နေတဲ့အလုပ်တွေအတွက်ကိုအလှထည့်နိုင်အောင်လို့ Twitter ကလှုပ်ပေးလိုက်တာလို့ Twitter ရဲ့ blog ပေါ်မှာပြောထားတယ်လေ
အဲ့ဒါ2016 American သမရလောင်းဝင်ပြိုင်မဲ့သူတွေအတွက်ပဲဟုတ်တယ်နော်မဆီမြမော Twitter ပေါ်မှာနိုင်ငံရေးသမားတွေအတွက်လှငွေထည့်နိုင်ပြီဆိုတာတော့ကျွန်တော်သိတယ်အမေရိကကပဲလားတခြားနိုင်ငံတွေကရောပါလားဆိုတာကတော့ကျွန်တော်မရှင်းဘူးဗျ
Twitter ကပြောထားတဲ့အတိုင်းဆိုရင်တော့လောလောဆယ်ဒီ American က2016သမရလောင်းဝင်ရွေးမဲ့သူတွေအတွက်ပဲရှင်အလှခံခြင်းနဲ့ကိုယ်စားလှယ်လောင်းက Square ရဲ့ဒီ cash.me ဆိုတဲ့ website မှာသွားပြီးတော့မှ register လုပ်စာရင်းဖွင့်ရမယ်။စာရင်းဖွင့်တဲ့သူဟာဒီသမရလောင်းအွန်လိုင်းရေးတို့ CEO ရဲ့အဖွဲ့တို့ကသိကြတယ်ဆိုတာကို Square ကုမ္ပဏီကနေပြီးတော့စီးစစ်ပြီးသွားပြီဆိုလို့ရှိရင်အဲ့ဒီသူနာမည်နဲ့သီးသန့်လုပ်ပေးထားတဲ့ link တစ်ခုကိုပေးလိုက်တယ်။သူတို့ရဲ့အခေါ်ဆိုလို့ရှိရင်တော့ #ပေါ့ရှင်းမှာဒေါ်လာဆိုင်ပါမယ်နောက်မှာကိုရွေးထားတဲ့နာမည်နဲ့ #link ရသွားတာပေါ့အဲ့ဒီ #link ကို Twitter ပေါ်မှာ tweet လုပ်လိုက်ရုံပဲကိုရဲ့ပါတီကိုရဲ့ကိုယ်စားလှယ်လောင်းရဲ့ Twitter account ကိုအားပေးနေတဲ့ Twitter follower တွေဆိုလို့ရှိရင်တော့အဲ့ဒီ tweet ကိုမြင်လို့အလှထဲခြင်းစိတ်ပေါက်လို့ထဲ့မယ်ဆိုလို့ရှိရင် click လုပ်လိုက်တာနဲ့ကိုဘလောက်လှူမှာလဲတို့ဘဏ်ကပြနံပါတ်လိပ်စာစတာတွေဖြည့်ပြီးတော့မှလှူလိုက်ရုံပဲအဲ့ဒီအလှခံတဲ့ tweet ကိုကိုကလည်းတဆင့်ထပ်ပြီးတော့ tweet လုပ်လို့ရမှာပ
ါဒီပုံစံမျိုးနဲ့လှူခါတာလွယ်သွားတာပေါ့ဒါနဲ့ဒီအလှခံနိုင်မှုစင်းဖွင့်တာအခမဲ့လားဗျစင်းဖွင့်ကရောပေးရသေးလား
Square website ကနေပြီးတော့ #link ရနိုင်ဖို့စာရင်းဖွင့်တာကတော့အခမဲ့ပါ။ဒါပေမဲ့ Twitter ပေါ်မှာအဲ့ဒီ link ကနေတဆင့်အလှထဲသမျှရဲ့တဲသမကိုရာဂိုင်နှုံးကိုဝန်ဆောင်ကအနေနဲ့ Square ကယူတယ်လို့ Forbes ရဲ့ဆောင်းပါးထဲမှာတော့ရေးထားတယ်ကိုသားညုံရဲ့
။တခုတော့ရှိတော့ပေါ့ Twitter ကိုတစ်ချိန်လုံးပပြတ်သုံးကြသူအများစုကလူငယ်တွေလူရွယ်လူလတ်ပိုင်းတွေများတော့အလှထဲတယ်ဆိုရင်လည်းငွေသုံးထိုင်သူတွေလောက်တော့များများလှူနိုင်ကြမှာမထင်ဘူးဗျ။အမေရိကမှာကဒီနိုင်ငံရေးပါတီတွေနိုင်ငံရေးသမားတွေကိုတထည်ကြီးတွေကဒေါ်လာသိန်းချီအထိအလှူတွေရဲ့ရရောနဲ့လှူကြတာအမြဲတည်င်းကြီးတယ်မို့လားဗျ။
အဲဒါကြောင့်ဂျော့ချ်ဝါရှင်တန်တက္ကသိုလ်ကမီဒီယာနဲ့လူမှုဆက်ဆံရေးဆိုင်ရာပါမောက်ခတယောက်က Writers သတင်းမှာဒီအချက်ကိုထောက်ပြထားတာရှင်။တစ်ချိန်တည်းမှာပဲဒီလွယ်လွယ်ကူကူ tweet လုပ်ပြီးတော့အောင်နိုင်ရေးအတွက်အလှကောက်နိုင်တာမို့လို့ကိုယ့်ကိုထောက်ခံတဲ့ follower တွေနဲ့လူမှုကွန်ရက်ပေါ်မှာအပြန်အလှန်တုံ့ပြန်မှုမပြတ်ရှိတဲ့သမရလောင်းမျိုးတွေအတွက်ကတော့အခုလိုအလှကောက်နိုင်တဲ့အတွက်အကျိုးရှိမယ်လို့မြောက်ကယ်ရိုလိုင်းနားတက္ကသိုလ်ကနိုင်ငံရေးဆိုင်ရာလက်ထောက်ပါမောက်ခတယောက်ကလည်းဒီသတင်းထဲမှာပဲပြောထားပါဗျာ
တခုတော့ရှိတော့ပါဗျာဒီ online ပေါ်ကနေပြီးတော့လှူတယ်ဆိုတော့ငွေလွှဲပြောင်းတွေကမှတ်တမ်းတစ်ခုအနေနဲ့တော့မှရှိနေအောင်ပဲရုပ်ောက်ပွဲစီယုံရေး online ရေးအတွက်ပုံမှန်ရမုံငွေရှာမယ်ဆိုရင်ရမုံငွေရှာပွဲတွေစီစဉ်ရမယ်ရမုံငွေကောက်တဲ့စီကံတမှတ်ချက်တွေအတိုင်းဖြစ်အောင်သိထားရမယ်မဟုတ်လားဗျာ
အဲ့ဒါကြောင့်မို့လို့ New York Times သတင်းစာကြီးရဲ့ဆောင်းပါးထဲမှာတော့ဘလို့သုံးသပ်လဲဆိုတော့နီးပညာရဲ့အကျိုးကြောင့်ねအဲ့ဒီလိုမျိုးရံပုံငွေရှာပွဲတွေစီစဉ်နေစရာမလိုဘူးပွဲလုပ်လို့ရှိရင်လည်းဘယ်နှစ်ယောက်လာကြမလဲဆိုတာကိုကောင်းခဲနေစရာမလိုပဲね tweet တစ်ချက်လုပ်ပြီးတော့အလှခံနိုင်ပြီတဲ့အားသာချက်ကတော့အဲ့ဒီ tweet ကိုနာမည်ကြီးတဲ့သူတွေလူမှုကွန်ရက်ပေါ်မှာလူသိများသူတွေကတဆင့်ထပ်ပြီးတော့ tweet လုပ်လိုက်မယ်ဆိုလို့ရှိရင်ဒီအလှခံတာက online ပေါ်မှာပဲလူတွေအများကြီးစီကိုပြန်သွားနိုင်တယ်။လှူခြင်းစိတ်ရှိတဲ့သူတွေအတွက်လည်းတိတ်ပြီးတော့ရှုပ်ရှုပ်ထွေထွေလုပ်နေစရာမလိုပဲနဲ့အလှထဲလိုက်နိုင်တယ်လို့ရေးထားပါတယ်
။ Twitter ပေါ်မှာအခုလိုမျိုးအလှခံတာကို2016 American သမ္မတလောင်းရွေးခံနိုင်ဖို့ကြိုးစားနေကြသူအတော်များများသုံးနေကြတာတော့တွေ့တယ်ဗျ။ Republican Party ဘက်ကဆိုရင်သမ္မတလောင်းအားလုံးနှီးပါပဲ။ရမုံငွေရှာစရာမလိုအောင်ချမ်းသာတဲ့တတိကြီး Donald Trump ကတော့ပါလိုက်သေးတယ်။ Democrat Party ဘက်ကဆိုရင်လည်း Twitter follower တန်းချီရှိတဲ့ Hillary Clinton အတွက်အလှကောက်တဲ့ tweet တွေတွေ့နေရတယ်မဆူမြမော်ရဲ့
။ Washington Post သတင်းစာကြီးထဲမှာ Twitter အလှခံတဲ့ကိစ္စဆောင်းပါးသုံးသပ်ချက်ကတော့အခုလိုလောက်တာကြောင့်ね Twitter အတွက်စီးပွားရေးအရအကျိုးရှိတယ်လို့ပြောထားရဲ့ရှင်။ဒီကဘာလုံးမှာဒီလူသုံးများတဲ့လူမှုကွန်ရက်တစ်ခုဖြစ်တဲ့ Twitter ကတုံးတဲ့သူတွေအတွက်အစဉ်ပြေစင်မဲ့နီးစနစ်သစ်တွေကိုအခုနှစ်ပိုင်းတွေထဲမှာစ조사တီထွင်လာတာတွေ့ရတယ်တဲ့အဲ့ဒီထဲမှာ tweet တွေကနေတဆင့်အကုန်ပစ္စည်းတွေအရောင်းဝယ်လုံနိုင်အောင်လုပ်ပေးလာတာမျိုးပေါ့အဲ့လိုမျိုးပဲအခုလည်းအစဉ်မြင့်နီးပညာနဲ့လွယ်လွယ်ကူကူအလှထည့်နိုင်အောင်လို့လုပ်ပေးလိုက်တာကနိုင်ငံရေးသမားတွေအတွက်ထက်ကို Twitter ရဲ့ဈေးကွက်မြင့်တင်ရေးပိုင်းအောင်မြင်အောင်ရည်ရွယ်တာဖြစ်တယ်လို့ဆောင်းပါးထဲမှာသုံးသပ်ပါတယ်
ဒီမှာသိဖို့တစ်ချက်ကလည်း online ငွေလွှဲလုပ်ပြီးတဲ့ Square website ကိုပူးတွဲတည်ထောင်တဲ့သူက Jack Dorsey မဟုတ်လားသူကအခုဒီ Twitter ကုမ္ပဏီရဲ့ယာယီအမှုဆောင်ယာရှိချုပ်လေ Twitter ကိုစထောင်နှုန်းကလည်းသူပါတယ် အဲဒါကြောင့်မလို့ဒီကုမ္ပဏီနှစ်ခုကိုပို့ပြီးတော့ဆက်ဆက်သွားအောင်လုပ်တဲ့ခြေလှမ်းဖြစ်တယ်လို့လည်းတော်မြတ်မြတ်ကသုံးသပ်ကြတယ်မဆူမြတ်မော
။နိုင်ငံရေးနဲ့ပတ်သက်တဲ့သတင်းတွေဆွေးနွေးချက်တွေကိုကိုရက်ဖြတ်ချိတ်ဆက်ထားကြသူတွေကြားအပြန်အလှန်မျှဝေနေကြတဲ့ Twitter ပေါ်မှာအခုလိုမျိုးအလှခံနိုင်အောင်အလှထဲနိုင်အောင်လှုပ်လိုက်တယ်ဆိုတာကတော့လူသုံးများတဲ့လူမှုကွန်ရက်တစ်ခုအတွက်ကရှေ့ပြေးနေတဲ့ဆောင်ရွက်ချက်တစ်ခုလို့အမြင်နိုင်တာကတော့သိကြပါရဲ့ရှင်။
မဆုမြတ်မစီစဉ်ပြီးကုသောင်းညုံနဲ့အတူတင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရပါရှင် VOA ရဲ့တင်းလာနေညအစီအစဉ်တွေကိုနားဆင်နေရတာပါမကြခင်မှာသူယုံကြည်ရအစီအစဉ်ကိုလည်းထုတ်လင်းပေးပါဦးမယ်အခုကတော့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ရမှာပါကဘာတလွားကထင်ရှားကြော်ကြားသူတွေရဲ့အကြောင်းသတင်းတူတူထွားထွားတွေကိုစူးစီးတင်ဆက်ပေးနေတဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုတော့မအေးသနာကျော်ကအစီအစဉ်တင်ဆက်ထားပါရရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်တမ်းရောင်သတင်းလောင်းမှာတော့ဗြိတိန်နိုင်ငံမှာကျင်းပသွားတဲ့နာမည်ကြီးမင်္ဂလာပွဲတစ်ခုယုံကြည်ရေးမှာမတင်မဲနဲ့ Netflix online ရုပ်ရှင် website ကနေစပြီးတော့ပြလိုက်တဲ့ Crouching Tiger Hidden Dragon ဇာတ်ကားသစ်ဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားမှာပါနာမည်ကျော်မီဒီယာလုပ်ငန်းရှင်ကြီး Rupert Murdoch နဲ့အရင်ကစူပါမော်ဒယ်တဦးဖြစ်တဲ့ Jerry Hall တို့ဟာမလ၄ရက်နေ့ကလန်ဒန်မြို့လယ်မှာခက်ချင်းချင်းမင်္ဂလာဆောင်ခဲ့ကြပြီးတဲ့နောက်တစ်ရက်မလ၅ရက်နေ့မှာတော့ဖျားရှိခိုးကြောင့်မင်္ဂလာပွဲကျင်းပခဲ့ကြတာပါ Mr. Murdoch အတွက်၄ချိန်မြောက်မင်္ဂလာဆောင်တာဖြစ်တဲ့ဒီမင်္ဂလာပွဲကိုလန်ဒန်ရဲ့သမိုင်းဝင် St. Bribes ဖျားကျောင်းမှာကျင်းပခဲ့ပြီးတော့ Mr. Murdoch ရဲ့မီဒီယာလုပ်ငန်းတွေကထိတ်တန့်ဝန်ထမ်းတွေဝန်ထမ်းဟောင်းတွေနဲ့နာမည်ကျော်တွေတက်ရောက်ခဲ့ကြပါတယ်သူတို့မင်္ဂလာဆောင်တဲ့ Saint Bribes ဖျားကျောင်းရဲ့ဘိသူကာရှင် Christopher Wren ကဒီဖျားကျောင်းနဲ့တိတ်မွေးလာတဲ့နာမည်ကျော် Saint Paul ဖျားကျောင်းရဲ့ဘိသူကာလည်းဖြစ်ပါတယ်။ဒီဖျားကျောင်းဟာဗြိတိသျှသတင်းလောကသမားတွေအသွားများတဲ့ဖျားကျောင်းလည်းဖြစ်ပြီးတော့1900ပြည့်လွန်နှစ်တွေကစပြီးတော့1980ပြည့်လွန်နှစ်တွေအထိဗြိတိန်နိုင်ငံကအဓိကသတင်းစာတိုက်တွေတည်ရှိတဲ့ Fleet Land မှာတည်ရှိတာပါ။မစ္စတာမက်ဒော့ဖ်ဟာအသက်84နှစ်ရှိပြီဖြစ်ပြီးသူက New Corps Media အဖွဲ့အစည်းကြီးနဲ့ 21st Century Fox ရုပ်ရှင်ထုတ်လုပ်ရေးကိုပိုင်ဆိုင်သူဖြစ်ပါတယ်။မစ္စတာမက်ဒော့ဖ်နဲ့အသက်59နှစ်အရွယ် Jerry Hall ဟာ18ရာစုမှာတည်ဆောက်ခဲ့တဲ့ Spencer House Gear မှာလက်ထပ်ခဲ့ကြတာဖြစ်ပါတယ်။မစ္စတာမက်ဒော့ဖ်ဟာသူ့ရဲ့တတိယမြောက်ဇနီး Wendy Dong ကို16နှစ်ပေါင်းသွင်းခဲ့ပြီးတော့မှ2013ခုနှစ်မှာကွပ်ပျက်ခဲ့ပါတယ်။ Miss Dong ကတရုတ်နိုင်ငံမှာ Mr. Madoff ပိုင်ဆိုင်တဲ့ Star ရုပ်သံရဲ့အမှုဆောင်အရာရှိလုပ်ခဲ့သူပါ။အခုသူနဲ့လက်ထပ်လိုက်တဲ့ Miss Jerry Hall ကတော့ American Supermodel လည်းဖြစ်ရုပ်ရှင်မင်းသမီးလည်းဖြစ်ပြီးတော့သူက Rolling Stones Rock Guitar အဖွဲ့ကအဆိုတော် Mick Jagger နဲ့နှစ်သက်ဆယ်ကျော်ပေါင်းသင်ခဲ့သူဖြစ်ပါတယ်။1999ခုနှစ်မှာတော့သူတို့နှစ်ယောက်ဘယ်တော့မှတရားဝင်လက်မထပ်ခဲ့ဘူးလို့ကြေကာကကြေညာပြီးတော့သူတို့နှစ်ယောက်ပြတ်သွားကြတာဖြစ်ပါတယ Paris တို့မှာကျင်းပခဲ့တဲ့ Paris Fashion သတင်းပတ်ကတော့မတ်လ9ရက်နေ့ကပဲပြီးသွားခဲ့ပါပြီ။အဲ့ဒီ Paris Fashion သတင်းပတ်တွင်မှာဝင်ပြီးတော့ပြခဲ့ကြတဲ့အဝတ်ထည်တစ်စိတ်တွေထဲမှာဆိုရင်တော့ Issey Miyake က Paris ကိုခေလွန် Fashion အရသာကိုပေးခဲ့ပါတယ်။သူ့ရဲ့လာမယ့်စောင်းနဲ့စောင်းရည်အသင့်ဝတ်ဝတ်စုံတွေကိုမီးဖုတ်ဆွဲဆက်နဲ့သုံးဘက်ကျွအနည်းပညာနဲ့ဖန်တီးခဲ့ပြီးတော့ပိတ်ဆကိုမုန်းဖုတ်ဖို့ထဲမှာတကယ်ကိုထည့်ပြီးတော့ဖုတ်ခဲ့တာပါ။အယောင်တွေအစင်းတွေအတုံးတွေနဲ့ graphic line တွေကိုဒူးဘော်ဝတ်စုံတွေနဲ့စကတ်တွေနောက်ပြီးတော့အင်ကြီးလက်ရှည်တွေအဖြစ်နဲ့ဖန်တီးထားတာတွေ့ရပါတယ်။ဒီဇိုင်းနာယိုရှိယူကီမီယာမိုင်ကသုံးဘက်ကျ 3D ပေါင်းတင်ဆွဲဆက်နည်းပညာနဲ့ဖန်တီးထားတဲ့အင်ကြီးဂျက်ကက်နဲ့စကတ်ကာဝင်တွေကိုပြခဲ့ပါတယ်။အဖြူမဲနှက်ခါးစိမ်းလိမ္မော်ရင့်ဝတ်စုံတွေကိုအပေါ်ယုံအင်ကြီးမျိုးကာဝင်ပုံမျိုးချုပ်ထားပြီးတော့ပခုံးတွေမှာခပ်ပွားပွားဖြစ်နေတာတွေ့ရပါလိမ့်မယ်။ဒီအင်ကြီးဒီဇိုင်းတွေကပိတ်ဆအစင်နဲ့ပေါင်းလိုက်တော့မျက်စိကိုထင်းအောင်ထင်းမှားဖြစ်ပြီးတော့ဒီပြင်မတူတဲ့ဒီဇိုင်းတစ်မျိုးလိုမျိုးမြင်စေတာပါ။ဖနက်ကိုတော့အနဲ့ရောင်ဖွင့်တဲ့ကြောင်ကြောင်ကြားကြားဖနက်ချင်းအရောင်တွေကိုဆင်ပေးထားပါတယ်။ဒ ဒီဇိုင်နာမီယာမင်းကဒီဖက်ရှင်ရာသီအတွက်ဖန်တီးမှုကတော့ခရီးထွက်ခြင်းနဲ့အာကာသခရီးတို့ကိုအာယုံခံစားပြီးတော့ဖန်တီးတာဖြစ်ပါတယ်တဲ့။ခေါင်းစဉ်ကဘယွန်မအလုံးဆိုတော့စက်ကြဝလာကြီးကိုခံစားကြည့်ပြီးတော့ဒီဇိုင်းတွေဖန်တီးယူထားပါတယ်လို့ပြောသွားပါတယ်ရှင်။မလေးရှားနိုင်ငံကရုပ်ရှင်မင်းသမီးမီရှယ်ယိုးအတွက်တော့အရန်အောင်မြင်ခဲ့တဲ့ Crouching Tiger Hidden Dragon တဘာဝလုံးရဝင်းထဲမှာပြင်ပြီးကျင်လည်ဖို့စောင့်နေခဲ့ရတာနှစ်တွေအတော်ကြာခဲ့ပေမဲ့အခုတော့သူ့ရဲ့ဆန္ဒပြည့်သွားပုံရပါတယ်
Satisfying was that the general audience you know
me share you ga jin ne chia a kaung song ga raw di zat ga ko a phe ja de pyei that ba pyei that ga ne da ma hop paw di yin chin mu ji ko tu lo lak khan chu so de di ti yau yin chin mu ko ba jama ro atwa ga raw da ne be chi pyin ka ya da ta cha tu ri atwa ga raw ta ye kaung ri khon pyan jaw lwa tai ja kai ja le bo ma pyan ja khon mo ta phan ne ta phan lwa ga ne khon ku ja da ri a long ko lak khan lai pho so da ta cha tu ri atwa ma lwe la ba u da me ဒရိုက်တာအန်လီကဒါရီကိုတိတ်လှအောင်ပြရတဲ့ပါတယ်။ကဗျာတပုတ်ဖွဲ့တယ်လို့တကယ်လှပါတဲ့အမှုပညာကိုပေးပါတယ်။သူကကဗျာအစ်တစ်ခုကိုဖွင့်ပေးလိုက်တာပါ။အခုပထမရုပ်ရှင်ကနောက်16နှစ်အကြာမှာတော့အဲ့ဒီကဗျာတွေကိုပို့ပြီးတော့ထဲထဲဝင်ဝင်ခေါ်သွားပေးပါမယ်။တရေကောင်းတွေကဘလောက်ကျင့်ဝတ်တွေကိုစောင့်ထိန်ကြလဲဆိုတာတွေ့ရပါမယ်လို့ဒီရုပ်ရှင်နဲ့ပတ်သက်ပြီးမီရှဲယူကပြောသွားပါတယ်။အခုထွက်တဲ့ Crouching Tiger Hidden Dragon Sword of Destiny ရုပ်ရှင်ဇာတ်ကားမှာ Donnie Yen နဲ့ Glee TV Series ကHarry Shum Jr. တို့လည်းပါတာပါ Crouching Tiger Hidden Dragon Sword of Destiny ဇာတ်ကားကိုတရုတ်နိုင်ငံမှာပြသနေပြီးတော့ American ပြည်အောင်စုမှာတော့ Netflix နဲ့တချို့ရုပ်ရှင်ရုံတွေမှာ February 26ရက်နေ့မှာစတင်တာဖြစ်ပါတယ
် Hey y'all's friend I gotta tell you something
တော်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာနေ့မနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet.
မေးသမားကျော်စစ်စင်တက်ဆက်တဲ့တတန်ရံသတင်းလောအစီအစဉ်ကိုနားဆင်ကြကြတာပါရှင်အခုကတော့သူယုံကြည်ရအစီအစဉ်ထုတ်လွှင့်ပေးရမယ့်အလှည့်ပါဒီတစ်ပတ်သူယုံကြည်ရအစီအစဉ်မှာတော့ Internet Web Developer ကဗျာဆရာညံလင်းရဲ့ယုံကြည်ရကိုနားဆင်ရပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်ကျွန်တော်ကဗျာဆရာညံလင်းပေါ့ညသူသိတင်တဲ့ညံနဲ့ညံလင်းလက်ရှိကကျွန်တော်ကြပါစရာနောက်တစ်ခုကကျွန်တော်က web developer ပေါ့ website တွေလုပ်တယ်နောက်ပိုင်းမှာကျွန်တော်ကအဓိက visual program ပေါ့ visual ဘိုင်းနဲ့ပတ်သက်တဲ့ဟာတွေကျွန်တော်ကိုအားတန်တယ်ကျွန်တော်ယုံကြည်ရာတစ်ခုရှိတာကကြတော့ကျွန်တော်မြန်မာနိုင်ငံထဲမှာလည်းရန်ကုန်တမြို့တည်းတည်းမဟုတ်တနိုင်ငံလုံးမှာဒီလိုမျိုးပုံပုံပြောရင် connection မရှိလို့ဆက်သွယ်မရှိလို့ဘာမှမဖြစ်လာတဲ့အမှုပညာသမားတွေအများကြီးရှိတယ်ကျွန်တော်တို့ကိုယ်တိုင်လည်းမြင်နေတွေ့နေရကျွန်တော်ကအဲ့လိုလူတွေကိုတစ်ကမ္ဘာလုံးကမြင်စေချင်တာတကဘာလုံးကမြင်လို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံထဲမှာရှိတဲ့ဒီလူငယ်လူပညာသမားတွေကလည်းတကဘာလုံးနဲ့အဆင့်တန်းသူရှိရဲဆိုတော့ကျွန်တော်ယုံကြည်ရဲ့အားကြောင့်မလို့လေကျွန်တော်ယုံယုံကြည်ကြည်နဲ့ DN Dex ဆိုတဲ့ဟာကိုကျွန်တော်ကစပြီး create လုပ်တာပေါ့ကိုဟန်လင်းနဲ့ကျွန်တော်နဲ့စကားပြောဖြစ်ကြတယ်စကားပြောဖြစ်တော့ကျွန်တော်တို့အဓိကလုပ်ချင်တာကကဗျာလဲပါမယ်စာပေရောကဗျာရောနောက်တစ်ခုကဒီ visual ဘိုင်းတွေရောအာ photography တွေထိပါမှာပေါ့အဲ့လိုမျိုးတွေကိုကျွန်တော်တို့ကဟို platform လေးတစ်ခု create လုပ်ချင်တယ်ဟိုဟန်လင်းနဲ့တိုင်ပင်ပြီးတော့ကျွန်တော်တို့online magazine ညာနယ်ပုံစံမျိုးလေးတစ်ခု website လေးတစ်ခုကျွန်တော်ကိုယ်တိုင်လည်း website ရေးတော့ကျွန်တော်တိုင်ပင်နေဒီလိုမျိုးလေးလုပ်မယ်ဆိုပြီးတော့ကျွန်တော် BN Tech ဆိုပြီးတော့ကျွန်တော် group လေးတစ်ခု create လုပ်တယ်ပေါ့ editor 4ယောက်နဲ့ကျွန်တော်တို့စတာပေါ့ editor 4ယောက်မှာကျွန်တော်ညံလင်းရယ်ကိုခန့်လင်းရယ် Matthew နင်းဖွေးရယ်နောက် designer ညီစိန်ရယ်ကျွန်တော်4ယောက်ပေါင်းပြီးတော့ဒီ2016အစပိုင်းမှာမှကျွန်တော်စတိုင်ပင်တာလို့တော့အဓိကကျွန်တော်တို့ပါဂျင်တာတွေကဒီကြပြာဆိုင်ရာတွေပါဂျင်တယ်ကြပြားလေးပါခြင်းနဲ့နောက်တစ်ခုကစာပေဆိုင်ရာ essay တွေဒီဝတ္ထုတွေအဲ့ဒါတွေဒီဒီကကျွန်တော်တို့ visual ဘာသာဆိုရင် photography တွေပါမယ်ဒီ street art တွေလည်းပါမယ်အဲ့လိုကျွန်တော်က collect လိုက်လုပ်တာပေါ့ collect လို့ဆိုအထူးသဖြင့်ကျွန်တော်တို့ target ကတော့လူငယ်တွေလူငယ်တွေလုပ်တဲ့ဟာတွေကျွန်တော်ကအများဆုံး collect လုပ်တယ်ပြီးတော့နောက်တစ်ခုကကျွန်တော်ကမြန်မာပြည်မှာရှိနေတာမှန်ပေမဲ့ဒီက website လုပ်တော့တစ်ကမ္ဘာလုံးကျွန်တော်ကလွှင့်နေတယ်ဆွေးနေတော့ကျွန်တော်က language ကိုစဉ်းစားတဲ့အခါကျတော့ကျွန်တော်ကမြန်မာလိုမလုပ်တော့ဘူးဒီ international တုံးတဲ့ english လိုပဲလုပ်မယ်ဆိုပြီးတော့ဒ
ီးတော့ကျွန်တော်တို့ကောလိပ်လောက်ထားတဲ့ထဲမှာ international writer တွေလည်းပါတော့အကုန်လုံးတော့ uniform ပြောင်းဆိုတော့အင်္ဂလိပ်လိုတည်နေကျွန်တော်တို့ကစလုပ်လိုက်တယ်လုပ်ပြီးတော့အဲ့ဒါအတိုင်းမြင်ပြီးတော့မှကျွန်တော် website စာရေးတယ်ပေါ့ဒီဇိုင်နာညီစိအားနဲ့ကျွန်တော်ရေးရောက်ပေါင်းပြီးလုပ်ပြီးတော့အခုပြီးခဲ့တဲ့29ရက်နေ့ကကျွန်တော် first issue အနေနဲ့ magazine ရဲ့ first issue အနေနဲ့ website မှာတင်ထားတယ်ပေါ့ကျွန်တော် website နာမည်က www.peuntexed.com peuntexed.com ပေါ့အဲ့မှာကျွန်တော် issue ကျွန်တော်ကတစ်နှစ်ကို၄ချိန်ကျွန်တော် issue လေးခုတင်မယ်ပို့တဲ့စာမှုတွေလည်းကျွန်တော်ကလက်ခံတယ်အဓိကကျွန်တော်တို့ရဲ့ရည်ရွယ်ချက်ကတော့ကျွန်တော်လူငယ်တွေထဲမှာပဲဗျာဆရာကြီးလည်းရှိရဲဒီ visual ပူအန်သမားကြီးလည်းရှိရဲဒီဇိုင်းသမားကြီးလည်းရှိရဲ photography သမားကြီးလည်းရှိရဲသူကဒီလမ်းကြောင်းပေါ်ရောက်နေပြီလားလူတွေကတော့အဆင်ပြေကြတယ်ဒါပေမဲ့အဲ့လိုမျိုးစလုပ်တဲ့လူတွေအတွက်တော့ပြင်သားမှာဘယ်ရဘလို့စလုပ်အောင်မှမသိတဲ့လူတွေအတွက်ကျွန်တော်ကပို့ပြီးဦးစားပေးတာပေါ့သူက network လည်းတစ်ခု create လုပ်ချင်တာဒီမြန်မာပြည်ထဲမှာလူငယ်တွေကြီးရဲ့ပါတဲ့ network ဒီမှာ activity တွေအကုန်လုံးကရှိကြတယ်ဒီကြော်ပွဲတွေလုပ်ပါနေရှည်ဒါပေမဲ့ဒီ international က search လုပ်လိုက်လို့ရှိရင်မြန်မာအနေနဲ့ search လုပ်လို့ရှိရင်ကျွန်တော်ကိုယ်တိုင်လည်းရှာလို့မတွေ့ဘူးလို့မတွေ့တဲ့ဟာလည်းကျွန်တော်အဲ့ဒီပဲပြောလိုက်ပါတယ်ဘယ်ကဘာကြီးရဲ့ဘယ်နေရာအနေနဲ့ရောက်နေကြောင်းနေပေါ့ကျွန်တော်တို့မြန်မာပြည်မှာရှိတဲ့အမှုပညာသမားတွေဒီလိုလူငယ်တွေကိုရှာလို့တွေ့စီခြင်းနဲ့အဲ့ဒါကြောင့်လည်းကျွန်တော်က web magazine အနေနဲ့ web channel အနေနဲ့စပြီး create လုပ်တာနောက်ပိုင်းကျလို့ရှိရင်ဒီလို network လေးတစ်ခု create လုပ်မယ်အဲ့ဒီကနေကျွန်တော် activity တွေပါသွားတင်နေဒီလိုချင်း international ရ writer တွေရောမြန်မာပြည်မှာရှိတဲ့လူငယ် writer တွေရော visual ပုံစံသမားတွေရောအားလုံးတော့အခုဒီကြီးရဲ့ network လေးတစ်ခု create လုပ်ချင်တယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြကြတာပါရှင်ဒီစီစဉ်နဲ့ဒူ VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းစာမားတွေကို VOA Internet Website လိပ်စာ burmese.voanews.com မှာအသံနဲ့နားဆင်နိုင်တယ်လို့ထိတ်တန့်သတင်းတွေကိုတော့စာနဲ့လည်းဖတ်လို့ရပါတယ်ရှင်ယူအမေရိကန်တန်ရဲ့တင်းလာနေညမြန်မာဘာသာအစီအစဉ်လေးကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။ကျမတို့ရဲ့ဒီမနက်ဖြန်6နာရီကနေ9နာရီထိအစီအစဉ်တွေကိုတော့ပိုင်းနိုမီတာ32 40 49နဲ့50တို့ကနေဖန်ယူနိုင်လို့ရပါတယ်ရှင်။အခုကတော့သတင်းချင်းချုပ်ကိုကိုအောင်ကတလက်ကြီးညာပေးပါဦးမယ်ရှင
်။ ISD ကြအဖွဲ့ဝင်ဖြစ်ဆက်ဆက်ခံထားရတဲ့အမေရိကန်နိုင်ငံသားဟာအီရန်နိုင်ငံမြောက်ပိုင်းကကာဒစ်ဘက်မန်ကအဖွဲ့ရစီမှာလက်နက်ချအဖမ်းခံခဲ့ပါတယ်။ဗဂျီးနီးယားပြည်နယ်ပေါ်အမေရိကန်နိုင်ငံသားကိုကာဒစ်တပ်ဖွဲ့တွေကထိန်းသိမ်းထားတယ်လို့အမေရိကန်အာဏာပိုင်တွေက VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်ခင်ဗျာတူရကီမြို့တော်အန်ကာရာကဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်ပြီးသံရရှိသူဦးရဲကတဦးဟာကာဒစ်သဘုံအဖွဲ့ဝင်အမျိုးသမီးတဦးဖြစ်တယ်လို့တူရကီလုံခြုံရေးအရာရှိတွေကပြောပါတယ်ဒီတိုက်ခိုက်မှုတွင်လူပေါင်း38ဦးထက်မနည်းသေဆုံးပြီး125ဦးဒဏ်ရာရသွားပါတယ်အဲ့ဒီအမျိုးသမီးရဲ့အမိကိုအာဏာပိုင်တွေကထုတ်ဖော်ပြောကြားတာမျိုးမရှိပေမဲ့သူဟာ1992ခုနှစ်မှာမွေးဖွားပြီး PKK အဖွဲ့ကို2013ခုနှစ်မှာဝင်ရောက်ခဲ့တာလို့ပြောဆိုပါတယ်ခင်ဗျာIvory Coast နိုင်ငံပင်လယ်ကမ်းခြေကဒီအပန်းဖြေစခန်းကိုတိုက်ခိုက်မှုအတွင်းသေဆုံးသူအရေအတွက်ဟာ18ဦးထိရှိလာပြီလို့ Ivory Coast ပြည်ထောင်စုဝန်ကြီးကပြောဆိုပါတယ်။မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ပြည်သူ့အကြိုတကယ်ဆွမ်းဆောင်နိုင်မဲ့သူတွေကိုစနစ်တကျရွေးချယ်ထားတာဖြစ်ပြီးပြည်သူ့အကြိုအတွက်28နှစ်တာကာလဖြတ်တန်းမှုတစ်လျှောက်မှာလွယ်လွယ်ကူကူနဲ့အောင်မြင်ခဲ့တာမရှိခဲ့ဘူးလို့ NLD ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်ကဒီကနေ့ပြောဆိုလိုက်ပါတယ်။ပြည်အောင်စုလွှတ်တော်တွင်မှာသမရစီစီအဖွဲ့ကအချိန်နဲ့ဆွေးနွေးပြီးတော့ဒုသမရတွေကိုအတည်ပြုပြီးနောက်နေပြည်တော်ကစီပင်ရိပ်သာခန့်မှန်းမှာလွတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံစဉ်ဒေါအောင်ဆန်းစုကြည်ကအခုလိုပြောကြားခဲ့တာဖြစ်ကြောင်းလွတ်တော်ကိုယ်စားလှယ်အတိုင်းဝိုင်းကပြောဆိုပါတယ် ESA ဥရောပအာကာသအေဂျင်စီနဲ့ရုရှားအာကာသအေဂျင်စီ Roscosmos တို့ပူးပေါင်းပြီးတော့တက်ရှိတွေရှိမရှိဆိုတာကိုရှာဖွေနိုင်ဖို့အတွက် Mars 2ကိုသွားမဲ့အာကာသယာဉ်တစ်စီးကိုလွှတ်တင်လိုက်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်ကြီးညာပေးခဲ့တာပါဒီညစီစဉ်ထုတ်လို့ရေးမှုကမဆွေမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဘေးဘာဘာဖြစ်ပါတယ်ကျမကတော့ခင်ဗျူထွေးပါရှင် View American တန်ရဲ့တင်းနေလာနေညစီစဉ်တွေကို9နာရီကနေ10နာရီအထိလိုင်းနိုမီတာ24 32 25 50နဲ့အစောပိုင်းနာရီဝက်9နာရီကနေ9နာရီခွဲအထိကိုတော့လိုင်းလက်မီတာ190 kHz 1.5 ကနေအတန်လွှင့်ပေးခဲ့တာပါတော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ View ကိုနားဆင်တဲ့အတွက်ထူးကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.